Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပြောရှင်နိုင်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ23ရက်သတင်းဥနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30.40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးမှာပါဆီးရီးယားနိုင်ငံနဲ့တူရကီကဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတူရကီကိုအရေးယူပေးဖို့အာရဗ်အဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်နှစ်20ကျော်အတွင်းနီပေါ်ကိုတရုတ်သမ္မတတယောက်အနေနဲ့စနေနေ့မှာတရုတ်သမ္မတရှီချင်းပင်တွားရောက်လိုက်ပါပြီမြန်မာနိုင်ငံကစာအုပ်တွေမှာ Thai Visa အတုလုတ်ပေးနေတဲ့ဂိုင်းကို Thai အာဏာပိုင်တွေကဖမ်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာနေပေါင်း60အတွင်းဂျပန်မှာအပြင်းထန်ဆုံးပြန်တိုက်တဲ့စူပါမုန်တိုင်းကြောင့်တိုကျိုကနေ23မိုင်ကျော်ဝေးတဲ့ချီဘာဒေသဟာအထိအနာဆုံးဖြစ်ခဲ့ရပါတယ
်ဒီချီဘာဘက်မှာကားကြီးကားမောက်ပြီးတော့တအူးတည်တယ်အကားတွေမှာပါလာတဲ့သူ့ရဲ့မိသားစုကလေး၃ယောက်ကလည်းပဲလွတ်သွားပြီမဲ့
တွေ့ကြုံမျိုးကန်တူပြောပြသွားတာပါဒီအကြောင်းနဲ့တူအပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေပြန်လည်တင်ဆက်သွားဖို့ရှိပါတယ်အခုတော့တင်းနေခွင့်နေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာအမေရိကန်တို့ရဲ့မဟာမိတ်ဆီးရီးယားDemocratic တအူ STF တွေကိုတူရကီနဲ့သူ့မဟာမိတ်ဆီးရီးယားပြည်သူစစ်တွေကစီးရဲတိုက်ခိုက်မှုတွေလုပ်နေတာကြောင့်ဒေသခံအရပ်သားတွေအိုးအိမ်ပြောင်းရွှေ့ရမှုဟာကာလတရှည်ဖြစ်လာနိုင်တဲ့အတွက်ပြင်ဆင်နေတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်။ American သမ္မတ Donald Trump ကအဲ့ဒီဒေသခံနဲ့ American တပ်တွေပြန်ရုပ်သိမ်းဖို့တနင်္လာနေ့မှာဆုံးဖြတ်ခဲ့တဲ့နောက်ဗိုလ်တပ်ကနေကစပြီးတူရကီကဆီးရီးယားနိုင်ငံတွေကိုဝင်ရောက်ထိုးစစ်ဆတင်ခဲ့တာပါ။တူရကီအစိုးရကသူတို့ရဲ့စစ်စင်ရေးကိုအဲ့ဒီဒေတာရင်ထဲထဲဝင်ဝင်လှုပ်ဆောင်လိုက်ပြီးလို့ Jet Bridge နဲ့ကြေညာလိုက်ချိန်မှာပဲဒေတာကန်လူပေါင်း 9,000 လောက်ဗိုလ်တပ်ကနေကစအိုးရင်ပြောင်းရွှေ့ခဲ့ရတယ်လို့ Care International လူသားချင်းစာနာမှုအဖွဲ့က VOA ကိုပြောပါတယ်။ Arab အဖွဲ့ချုပ်ရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာစနေနေ့မှာ Cairo မှာအစည်းအဝေးကျင်းပခဲ့ကြပြီးအခုလိုဆီးရီးယားပိုင်နယ်ထဲတူရကီကျူးကျော်ဝင်ရောက်မှုတွေပြစ်တင်ရှုံချပါတယ်။ဒါ့အပြင်ဒီကိစ္စကိုအတွက်တူရကီကိုအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုပါတောင်းဆိုလိုက်ပါတယ်။တချိန်ထဲမှာပဲကတ်ရှိဦးဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဦး STF ကသူတို့ကိုအကာအကွယ်ပေးဖို့အမေရိကန်ကိုပန်ကြားလိုက်ပါတယ်။အမေရိကန်ကသူတို့ကိုအကာအကွယ်ပေးမယ်လို့ကတိပေးထားပေမဲ့ခုလိုရုပ်ရက်ပြစ်ပယ်သွားတဲ့နောက်တူရကီရဲ့နယ်စပ်ကျော်ဖြတ်ထိုးစစ်ဆင်လာတာ၄ရက်ရှိလာပြီဖြစ်ပြီးတူရကီလေကြောင်းရန်ကနေသူတို့ကိုကာကွယ်ပေးဖို့ပန်ကြားတာပါ။ဆီးရီးယားမှာအမေရိကန်ဦးဆောင်တဲ့ ISIS တို့ကြောင့်နေ့နေ့မှာအဓိကကူညီခဲ့တဲ့ STF တပ်တွေကတပ်သားပေါင်း1000ကျော်အသက်ပေးခဲ့ရတာဖြစ်ပါတယ်။
ဟောင်ကောင်မှာဥပဒေနဲ့မညီတဲ့စုဝေးဆန္ဒပြတော်တွေမလုပ်ဖို့ရဲတပ်ဖွဲ့ကတတိပေးထားတဲ့ကြားမှာပဲစနေနေ့ကနေရာတော်များမှာဆန္ဒပြပွဲတွေငြင်းငြင်းချမ်းချမ်းနဲ့ပြီးသွားခဲ့ပါတယ်။ခေါင်းလုံးအရက်ကဆန္ဒပြပွဲတွင်ဟောင်ကောင်အစိုးရမှခေရီလမ်းအနေနဲ့ဗိုလ်ထုနေမှာပြောမဲ့မူဝါဒရေးရာနှစ်ပတ်လည်မေခွန်းမတိုင်ခင်တောင်းဆိုချက်တွေကိုလည်းလျော့ဖို့ထပ်ပြီးဖိအားပေးခဲ့ကြပါတယ်။ဥပဒေနဲ့မညီတဲ့စုဝေးမှုဖြစ်ရဲတပ်ဖွဲ့ကသတ်မှတ်ထားတဲ့ခေါင်းလုံးကဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပူးပေါင်းပါဝင်ခဲ့ကြတာပါ။အဒီရုံးနေနေရေးခေါင်းဆောင်တွေကဒီကိယုံနေနေရေးခေါင်းဆောင်တွေဝတ်ထားတဲ့ရဲတပ်ဖွဲ့တစုကလည်းသူတို့ရဲ့ plastic ဒိုင်းတွေကိုနံပါတ်တုပ်တွေနဲ့ထုရိုက်အသံပေးပြီးတော့နောက်ဖက်ခက်လန်းလန်းကနေလိုက်သွားကြရင်ဆန္ဒပြသူတွေချသွားခဲ့တဲ့အဓာစီတွေကိုဖယ်ရှားခဲ့ကြပါတယ်။ဆန္ဒပြဝဲဒီမှပါဝင်သူတွေမျက်နှာဖုံးတက်ရင်ထောင်တန်းတစ်နှစ်ချမှတ်မယ်လို့အမိန့်ထုတ်ထားတာတရင်တစ်ပတ်ကြာပြီဖြစ်ပေမဲ့လည်းဆန္ဒပြသူအများစုကအဲ့ဒီအမိန့်ကိုအန်တုပြီးမျက်နှာဖုံးတွေတက်ပြီးတော့ဆန္ဒပြချီတက်ခဲ့ကြပါတယ်။
တရုတ်သမ္မတရှီချင်ပင်ဟာစနေနေ့မှာနီပေါ်ကိုသွားရောက်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း20ကျော်အတွင်းတရုတ်သမ္မတတအူးရဲ့ပထမဆုံးနီပေါ်ခီးစဉ်ဖြစ်တယ်လို့နှစ်နိုင်ငံကြားပင်မအခြေခံစောင့်အောင်ဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးသဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့ခန့်မှန်းကြပါတယ်။အိန္ဒိယမှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံခဲ့တဲ့တရုတ်သမ္မတရှီချင်ပင်ဟာအိန္ဒိယကနေနီပေါ်ကိုစနေနေ့မှာသွားတာပါ။အိန္ဒိယနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယတရုတ်တို့နဲ့ဆက်ဆံရေးတည်ဆောက်ရမှာနီပေါ်အနေနဲ့သတိအကြီးကြီးထားလှုပ်ဆောင်အောင်မှာဖြစ်ပါတယ်။နီပေါ်ရဲ့စီးပွားရေးနဲ့နိုင်ငံရေးမှာအိန္ဒိယကကြဲကြဲပြန့်နေလွှမ်းမိုးနေတယ်လို့နီပေါ်ရဲ့မြန်မာရဲ့တောင်တန်းဒေသတစ်ချက်ဟာလည်းတရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတာပါ။တရုတ်သမ္မတဂျန်စီမင်းလက်ထက်1966နီပေါ်ကိုတရုတ်သမ္မတတုံးနေနဲ့ပထမဆုံးတွားရောက်တာဖြစ်ပေမဲ့တခြားတရုတ်ဝန်ကြီးချုပ်တွေနဲ့နိုင်ငံခြားရေးဝန်ကြီးပေါင်းတရုတ်ခေါင်းဆောင်တွေကတော့အဲ့ချိန်ကစပြီးနီပေါ်ကိုတရားဝင်ခီးမသွားကြပါဘူး။ အခုတရုတ်သမ္မတလာရောက်ချိန်မှာနီပေါသမ္မတဘီဒါယာဒေဝီဘန္ဒါရီနဲ့နီပေါဝန်ကြီးချုပ်ကေပီရှာမာအိုလီတို့ကခတ်မန်ဒူလေးစိတ်မှာသွားကြိုဆိုခဲ့ကြပါတယ်။အခုတရုတ်သမ္မတခီးစင်တွင်တနင်္ဂနွေမှာချင်းပါမယ်တေဝန်ဆွေးနွေးပွဲမှာဟီမိုနာတောင်လမ်းဒေသကြော်ဖြတ်ဆက်သွယ်မှုဆိုင်ရာနဲ့နေရင်းပြန်ပို့ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနိုင်ပေရှိပါတယ်။
အမေရိကန်ပြည်သူ့အနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာလေတိုက်နေတဲ့ကြားတွေကလောင်းနေတဲ့တော်မီကိုမိသားစုတွေနှိမ့်သက်နေကြတာတိုးတက်မှုရထားပါပြီ။အဲဒီတော်မီကြောင့်လူတို့သေဆုံးထားပြီးအဆောက်အဦဒါဇမောင်းများစွာမိတဲ့ပါတော့ဒါမှမဟုတ်ပျက်စီးနေပြီးတော့လူထောင်ပေါင်းများစွာကိုလည်းရွှေ့ပြောင်းကယ်ထုတ်ထားပါတယ်။ Saddle Ridge လို့မီးလို့နာမည်ပေးထားတဲ့ Los Angeles ခရိုင်မှာလောင်နေတဲ့မီးကိုနှိမ့်သက်တာမှာညာရင်းချင်းမှာပဲ19ရာခိုင်နှုန်းထိန်းချုပ်ထားနိုင်ပြီလို့ Los Angeles မီးသတ္တနာအကြီးကဲ Brandon Silverman ကစနေနေ့မနေ့ပိုင်းမှာပြောပါတယ်။ကြတိဥရုကနည်းနည်းအေးလာတာနဲ့လေတံနှုံးကျော့သွားတာကြောင့်အခုလိုမိကိုထိနေတာပါမိကြောင့်နေရင်းတွေအပါအဝင်အစာအုပ်ပေါင်း30တလုံးတည်းမနေမိတဲ့ပါတော့ဒါမှမဟုတ်ပျက်စီးသွားပါတယ် Los Angeles ခရိုင်အနောက်မြောက်ပိုင်း San Fernando တောင်ကြားမှာလောင်နေတဲ့ဒေါ်မီဟာ area hector 3000ကျော်လောင်ကျွမ်းပြီးတဲ့နောက်တောက်ကြာနေမှာပဲ73ရာခိုင်နှုန်းတောက်ကြာနေမှာ73ရာခိုင်နှုန်းပဲထိန်းချုပ်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဒေသကဒေသခံတသိန်းလောက်ရှိတဲ့နေပေါင်း 23000 လောက်ကိုမဖြစ်မနေရွှေ့ပြောင်းဖို့စနေနေ့မှာအနာပိုင်တွေကညွှန်ကြားခဲ့ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကုဆောက်တွေမှာထိုင်းပြည်ဝင်ခွင့်ဗီဇာအတုတွေထုတ်ပြီးရောင်းစားနေတဲ့ထိုင်းနိုင်ငံဘန်ကောက်ခြေစိုက်ဂိုင်းတကိုင်းကိုထိုင်းအာဏာပိုင်တွေကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်။ထိုင်းတောင်ပိုင်းဆုံခလာခရိုင်မှာဗီဇာအတုနဲ့အချက်လက်တွေပြန်ပြီးပြင်ထားတဲ့မြန်မာနိုင်ငံကုဆောက်ကိုကန်ဆောင်ထားသူမြန်မာနိုင်ငံသားတူကိုဖမ်းမိရကနေနောက်ဆက်တွဲနေတဲ့ဂိုင်းတကိုင်းလုံးကိုဖမ်းဆီးမိတာပါ။ဒီဂိုင်းဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေကုန်ပစ္စည်းပို့ဆောင်ရေးလမ်းကြောင်းကိုသုံးပြီးမြန်မာနိုင်ငံကုဆောက်အတုတွေကိုပို့နေတဲ့ဂိုင်းမှာသူတို့ကိုရဲတပ်ဖွဲ့ကအချိန်အတော်ကြာစောင့်ကြည့်ပြီးမှဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကုဆောက်အတု14ဦးနဲ့အသက်32နှစ်အရွယ်မနီလာ33နှစ်အရွယ်ကိုစံတိုးနဲ့အတူတရားမဝင်မြန်မာနိုင်ငံသား10ဦးကိုဘန်ကောက်မြို့မှာဖမ်းဆီးခဲ့ကြောင်းနဲ့မြန်မာနိုင်ငံကုဆောက်အုပ်တွေမှာထိုင်းနိုင်ငံတစိုက်တုံးအတုတွေဗီဇာအတုတွေထုတ်ပြီးနိုင်ငံကုဆောက်တအုပ်ကိုထိုင်းဘန်ဝင်18,000ယူပြီးစာအုပ်အတုတွေလုပ်နေတယ်လို့လည်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်2019အနှစ်စပိုင်းတုန်းကတချိန်မြန်မာနိုင်ငံကုဆောက်အတုလုပ်သူတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်အခုတချိန်ထပ်ပြီးအလားတူဂိုင်းမျိုးကိုဖမ်းဆီးမိတာလည်းဖြစ်ပါတယ်
။ထိုင်းနိုင်ငံကကော်ဖီဆိုင်တွေမှာအများပြည်သူသုံးဖို့ပေးထားတဲ့ Wi-Fi Internet ဆက်သွယ်ရေးသုံးတဲ့သူတွေရဲ့ online မှာပြုမှုလုံဆောင်ချက်တွေကိုမှတ်တမ်းတင်သိရှိထားဖို့ထိုင်းဆွေရကညွှန်ကြားလိုက်ပါတယ်။ Cyber ရာဇဝတ်သားတွေကိုနှိမ်နင်းဖို့အတွက်အသည့်တည်ထောင်ထားတဲ့သတင်းလူတိုက်ဖျက်ရေးဌာနကိုအထောက်အကူဖြစ်စေဖို့အဲ့ဒီအချက်လက်တွေလိုအပ်တယ်လို့ Digital စီးပွားရေးနဲ့လူအဖွဲ့အစည်းဌာနကပြောပါတယ်။လူအခွင့်အရေးဖွဲ့တွေကတော့ဒါဟာအစိုးရကနိုင်ငံရေးတိုက်ခိုက်တွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ချုပ်ချယ်မှုလုပ်တာလို့ပြောပါတယ်။အစိုးရအာဏာပိုင်တွေဟာသတင်းတူးဆိုတာကိုအကြောင်းပြကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေအရအနှင်းထားတဲ့အာဏာကိုအသုံးပြုပြီးအတိုက်ခံတွေကိုမပြောရဲအောင်လုပ်ပြီးတော့အစိုးရရဲ့လုပ်ရက်တွေကိုလူတွေကမေးခွန်းမထုတ်ရဲမဝေဖန်ရဲပဲကြောက်ရွံ့နေရတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်လုပ်နေတာလို့မနူရှာယာလူအခွင့်အရေးဖွဲ့ရဲ့ညွှန်ကြားရေးမှူးအမီလီပရတီချစ်ကပြောပါတယ်။2009ခုနှစ်ကပြဋ္ဌာန်းတဲ့ကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေအရအင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေအားလုံးဟာအသုံးပြုသူတွေရဲ့အွန်လိုင်းပြုမှုလုံဆောင်ချက်တွေကိုရက်90အထိတင်ထားရမှာပါ။ဒါမှမဟုတ်အနာဘယ်တွေကညွှန်ကြားတယ်ဆိုရင်တော့တစ်နှစ်အထိတင်ထားရမှာဖြစ်ပါတယ်။ဒါပေမဲ့လည်းကော်ဖီဆိုင်လိုအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာအခမဲ့သုံးခွင့်ပေးထားတဲ့ Wi-Fi တွေနဲ့ပတ်သက်လို့တော့အခုလိုညွှန်ကြားတာကပထမဆုံးဖြစ်ပါတယ်။
ဂျပန်နိုင်ငံမှာနှစ်ပေါင်း62နှစ်အတွင်းအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းဟာဂီပစ္စာစနေညနေပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးတိုကျိုမြို့တော်တဝိုက်ဖြတ်တန်းသွားခဲ့တယ်လို့စနေနေ့မုန်တိုင်းဖြတ်တန်းချိန်မှာပဲပြင်းရ9.9ရှိတဲ့ငရင်တစ်ခုပါဒေတာရင်းမှာရိုက်ခတ်ခဲ့ပါတယ်။ဂျပန်အစိုးရသတင်းဌာန NHK ရဲ့ကြေညာချက်အရလူ2ဦးသေဆုံးခဲ့ရပြီး10ဦးပျောက်ဆုံးနေတယ်လို့အခုချိန်ထိဒဏ်ရာရသူပေါင်းက90လောက်ရှိပြီလို့ဆိုပါတယ်။ဒီမုန်တိုင်းဟာ2019ခုနှစ်အတွင်း19ချိန်မြောက်တိုက်ခတ်တဲ့မုန်တိုင်း ဖြစ်ပါတယ်။ပြင်းထန်တဲ့လေပြင်းနဲ့အတူဆန်းကျင်တင်လောက်အောင်ရွာသွန်းနေတဲ့မိုးကအခုထိမဆဲနိုင်သေးပဲအနည်းဆုံးမြေကြီး၈ဆင်းမှာရေကြီးရေရှမ်းနေတဲ့အပြင်ရေကာတာအများပြားကရေတွေကိုဆက်တင်ထုတ်ပစ်နေရပါပြီ။ဒါအပြင်မြေပြိုမှုတွေပါရှိနေတာကြောင့်လူတွေခိုလုံးနေကြတဲ့ဒေသရင်းနေအိမ်တွေအတွက်ပါစိုးရိမ်နေရပါတယ်။တကယ်လို့ရေကာတာတွေကနေအရေးပေါ်ရေထပ်ပြီးလွှတ်အောင်ဆိုရင်တော့ရေကာတာတွေအောက်ပိုင်းနေထိုင်ကြတဲ့မုန်တိုင်းတန်ခံရတဲ့လူစုကိုကယ်ထုတ်နိုင်မှုမလွယ်လှဘူးလို့လည်းသတင်းတွေမှာဖော်ပြနေပါတယ်။ဂမ္မစီရင်စုကအာနာပိုင်တွေကတော့စနေညနေပိုင်းမှာတိုမျိုးကကအိမ်တွေမြေပြိုတဲ့ဒဏ်ခံပြီးနှုတ်ဦးအဖြစ်စီတွေကြာကယ်ထုတ်နိုင်ပြီမယ်။အဲ့ဒီကတဦးသေဆုံးသွားကြောင်းနဲ့နောက်နှစ်ဦးလည်းဖူကူရှိမာဒေသမှာမြေပြိုတဲ့အတွက်ပျောက်ဆုံးနေတယ်လို့ပြောပါတယ်။ဒီမုန်တိုင်းအန္တရာယ်ရှောင်မှုဘေးလွာပို့ထားသူပေါင်းက၄သန်းကျော်ရှိနေစေပါ။မုန်တိုင်းဟာဒေသဆန္ဒရှင်ညတကောင်မှာတာကိုတိုကျိုနဲ့ကန်တိုမြို့တွေကိုဖျက်သွားခဲ့ပြီးဂျပန်ရှေ့မြောက်ကန်ယူရန်အတိုင်းဟိုကိုဒိုနဲ့ကိုရီကျွန်းတွေကိုဖျက်သွားမှာဖြစ်ကြောင်းဂျပန်သတင်းတွေမှာဖော်ပြနေပါတယ်
။အာဖဂန်နစ္စတန်မျိုးသမီးပေါ်လုံးသမားတွေကသူတို့ကိုလိမ်မိုင်းမတော်မတရားပြုမှုတာတွေရှိတယ်လို့တိုင်ကြတာကိုရေးယူလှုံ့ဆော်မှုပြက်ကွက်ခဲ့တဲ့အတွက်အာဖဂန်ဘောလုံးဖွဲ့ချုပ် AFF ကအကြီးအကဲတာဝန်ရှိသူဟောင်းတဦးကိုကမ္ဘာဘောလုံးဖွဲ့ချုပ် FIFA က၅နှစ်ပိတ်ပင်ကန့်သတ်လိုက်တဲ့ပေါ်အမေရိကန်ကကြိုးဆိုလိုက်ပါတယ်။လေမိုင်းမတော်မတရားပြုမှုခံခဲ့ရသူတွေအနေနဲ့တရားမျှတမှုရတယ်ပါတယ်။ဆွဆွဲခံရတဲ့တာဝန်ရှိသူတွေကိုအာဖဂန်အာဏာပိုင်တွေကရေးယူရပါမယ်လို့တောင်တဲ့ဘူဟာရှာရေးရအမေရိကန်ယာယီတထောင်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်က Twitter မှာစနေနေ့ကရေးပါတယ်။အာဖဂန်မျိုးသမီးပေါ်လုံးသမားအတော်များကတိုင်ကြားထားတဲ့ပေါ်စုံစမ်းစစ်ဆေးနေတာကနေ AFF အတွင်းမှုချုပ်ဟောင်းဆာယက်အာဂဇာရာဟာ FIFA ကိုကျင်းသိက္ခာပိုင်းဆိုင်ရာပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုနဲ့ပြစ်ရှိတယ်ဆိုပြီး FIFA ကတောက်ကြနေမှာကြေညာတာပါ။အဂါဇာရာတွင်မှုချုပ်တာဝန်ယူထားချိန်2013နဲ့2018ခုနှစ်အတွင်း AFF ဥက္ကဋ္ဌဟောင်းကီရမူဒင်ကရင်ဟာလိမ်မိုင်းမတော်မတရားလုပ်မှုကိုအကြီးအကျယ်ကျူးလွန်ခဲ့တယ်လို့တိုင်ကြားချက်မှာစွပ်စွဲထားပါတယ်။မြို့ကြီးဘောလုံးသမားတွေကသူတို့တိုင်ကြားချက်ကိုပြီးခဲ့တဲ့နှစ်မှာလူပြည်စင်ညာထုတ်ပြန်ခဲ့ပြီးတဲ့နောက် FIFA ကစုံစမ်းစစ်ဆေးခဲ့ရပြီးဇွန်လမှာတော့ဥက္ကဋ္ဌဟောင်းကရင်ကိုရာသပန်ပိတ်ပင်ခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုတော်ခင်မျိုးတဲ့နဲ့ကိုကြော်ကြော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကန္နာဒီမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်နေပေါင်း60အတွင်းဂျပန်နိုင်ငံကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့စူပါမုန်တိုင်းလို့တင်စားခေါ်ကြတဲ့ဟာဂီဘစ်မုန်တိုင်းတန်ကိုအပြင်းထန်ဆုံးခံလိုက်ရတာကတော့ချီပါဒေသဖြစ်တယ်လို့တော်ခင်မျိုးမှာနေထိုင်တဲ့မြန်မာနိုင်ငံသားတို့က VOA ကိုပြောပါတယ်မုန်တိုင်းဝင်တိုက်သွားတဲ့အချိန်လေးလူအသေးအပြောက်အပျက်စီးစတာနဲ့ပတ်သက်လို့မုန်တိုင်းအခြေအနေကိုမပြတ်ဆောင့်ကြည့်နေတဲ့တိုကျိုမျိုးကစားသောက်ဆိုင်ပိုင်ရှင်ဦးထွန်းဝေကိုမေးမြန်းကြည့်ရမှာသူကအခုလို့စပြောပါလေ
။ချီပါအထည်နာဆုံးပါပဲ။အရင်ကမုန်တိုင်းမှတ်စဉ်19ဆိုတာရှိပါတယ်။အဲဒီမုန်တိုင်းမှတ်စဉ်19ကအခုလက်ရှိချီပါရဲ့မြို့တဝက်ကျော်ကိုဝါမြို့ကျင်းခန်းပါလား။ဟိုအိမ်ကောင်မိုးတွေတွင်းနေအိမ်တွေလုံးလိုက်ပါသွားတယ်ရှိပါတယ်။မနေ့ကတိုက်တဲ့မုန်တိုင်းမှတ်19မှာလည်းအဲ့နေရာကိုပဲပုံပြပြီးတော့ပြန်တိုက်ခိုက်တော့တာတွေ့ရပါတယ်။အဲ့တော့အဲ့နေရာအခုကမိတွေပြက်ပြီးတော့ဟိုကဲစည်းလုပ်ငန်းတွေခိတခဏရပ်ဆိုင်းထားတာမြင်နေရပါဥမာရေကြီးကြီးတာတွေတွေ့နေရတယ်တော်တော်လေးဟိုဂျပန်ဆိုးအနေနဲ့ခက်ခဲတွေအများကြီးတွေ့ရတယ်နောက်ပြီးတော့တိုကျိုအေရီးယားဘက်မှာလည်းပဲ family mart တို့ဟာလောဆောင်တို့ဗမာတွေတော်တော်များများအဝယ်များတဲ့24နာရီဆိုင်တွေမှာလည်းရေပြက်တာတို့စားစရာတွေပြက်တာတို့ကြုံရပါတယ်တချို့တိုကျိုအေရီးယားပြင်ပဘက်ကကုမ္ပဏီတော်တော်များများစားသောက်ဆိုင်ကုမ္ပဏီများများအကုန်လုံးစနေနေ့ညမှာလုံးဝပိတ်ထားပါလေ
။ဟုတ်ကဲ့။အဲ့ဒီလောက်ဆိုးနေတော့လူအသေးပြောက်ရှိလားခင်ဗျ
။ဒီချီပါဘက်မှာကားကြီးကားမှောက်ပြီးတော့တဦးသေးတယ်။အဲ့ကားထဲမှာပါလာတဲ့သူ့ရဲ့မိသားစုကလေး၃ယောက်ကလည်းပဲလွတ်သွားပြီမဲ့ဒီဆေးဝင်ရေးပေါ်တည်နေတယ်။သူကားမှောက်တဲ့လူကတော့မိသားထိုးကြလို့ဆုံးသွားတယ်ခင်ဗျ။နောက်ပြီးတော့ဟိုဖူကူရှိမာဘက်မှာတော်တော်ဆိုးတယ်ကွာ။ဟိုဖူကူရှိမာမြို့တဝက်ကျော်ကရေလွှမ်းသွားပါတယ်။ရေလွှမ်းသွားပြီးတော့ဆယ်ပေအထက်ရှိတဲ့ကံကြီးရတက်လာတဲ့ကြီးရီယာအမှန်တမ်းမှကြံခန်းလေးလေးပေါ့နော်ကြည့်ရတဲ့လူကအသက်ကိုရာနာရီယာတော်တော်ပြင်းပါတယ်တနအိမ်မိုင်198မှာနဲ့တိုက်တဲ့မုန်တိုင်းလေကျန်းနေကြောက်ပါလာတဲ့ပင်လယ်ကြီးတွေကရက်ွက်ထဲကိုဝင်နေသူတို့နေအိမ်တွေပါအကုန်လုံးဝင်ရောက်လာပါဒါကိုလည်းသူတို့ဂျပန်တပ်မတော်ရဟင်းနေနဲ့ကဲတာတွေအကုန်လုံးမြင်တွေ့နေရပါတယ
်ဆိုတော့အိမ်တွေပြိုလဲပျက်စီးဆုံးရှုံးတာတွေရောရှိမှာပေါ့နော်
မီပြူရာကတော့ကျွန်တော်တို့ဂိုမကန်ဘက်မှာမနေ့က TV ထဲမှာဖတ်ရပါလေလူ9ယောက်လောက်ပျောက်ဆုံးပြီးတော့အဲ့နောက်မှာနေလူ20လောက်ကလုံးဝရှာမတွေ့ဘူးဆိုပြီးသတင်းထွက်လာပါတယ်တက်တိုင်းနေလဲပါတယ်အိမ်ကြီးလဲအကုန်လုံးအဲ့မြစ်ထဲကိုပါလာလဲရှိတယ်နောက်ပြီးတော့ကျွန်တော်မီယာဂီကန်ဘက်မှာပေါ့နော်အရင်တော့ပြန်ခုနှစ်တည်းမှာနေရှိတဲ့ဆူနာမီဝင်တဲ့ ငလျင်လှုပ်ခဲ့တဲ့နေရာကိုပြောတာပါအခုအိမ်မောကနေကဲပါကဲပါဆိုပြီးရဟန်းကိုအကူအညီတောင်းနေအိမ်ထဲမှာကြံနေတဲ့လူတွေလည်းတွေ့ရပါအဲ့ဒါကတော့လက်ရှိနေရာကြီးကမှာရေကတော့လုံးဝမကျသေးပါဘူးအိမ်ကြီးရေထဲမျိုးပါသွားတယ်ရှိသလိုကားတွေလည်းရေထဲမျိုးပါသွားတယ်တွေ့နေရပါတယ်တတ်တိုင်နေအလီလီလဲတာတွေ့ပါတယ်
တိုကျိုမျိုးအခုနောက်ဆုံးအခြေအနေကမိုးရွာနေတော့မှလားဘလို့အခြေအနေမြင်နေရလဲ
တိုကျိုမျိုးဒီမိုးအုံနေတယ်ဗျမိုးကတိတ်သွားပြီမိုးလုံးဝမရွာတော့ဘူးဒါပေမဲ့အရေးပေါ်ဟိုနေကေဇေးလုပ်ငန်းတွေကိုဖွင့်ပြီးတော့အခုတူတူကဘောလန်နီးယားအုပ်စုတွေကပါဝင်ကူညီဖို့ဂျပန်အစိုးရသူ့နိုင်ငံသားတွေအကုန်လုံးကိုတိုက်တွန်းထားပါခင်ဗျာ
ဆိုတော့အခုမုံတိုင်းကအခုအချိန်မှာဘယ်ရောက်နေပြီသိရလဲ
အခုအချိန်မှာမုံတိုင်းကတိုကျိုမျိုးကနေပြီးတော့ထွက်သွားပြီမြေပုံကပြောမယ်ဆိုရင်ပင်လယ်ဘက်ကိုဗဟိုပြုပင်လယ်ဘက်ကိုပြန်ထွက်သွားတယ်လို့ဒီ TV မှာတရှိဖော်ပြနေပါတယ်ခင်ဗျာ
ဟုတ်ကဲ့တိုင်ဖုန်းမုန်တိုင်းမလာခင်မှာဂျပန်အစိုးရနေပြီးတော့မုန်တိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုကြိုတင်ပြင်ဆင်မှုတွေလုပ်တာသတိထားမိပါလဲ
မုန်တိုင်းနဲ့ပတ်သက်ပြီးတော့မုန်တိုင်းမလာခင်တပတ်လူကစပြီးတော့မြို့နယ်တိုင်းအတိအကျမှာအစည်းအဝေးတွေခေါ်ပြီးတော့မုန်တိုင်းပြင်ဆင်ရေးအတွက်ဘာတွေလုပ်မယ်ဘာတွေလုပ်မယ်ဆိုပြီးတော့သူတို့စီမံကိန်းတွေချပါတယ်တပ်မတော်သားတွေတော့ပြည်သူရဲတွေမိသက်ဝန်ထမ်းတွေက2000ကျော်လောက်မုန်တိုင်းမတိုင်ခင်ကဘလူးကူညီမဲ့ကျောင်းတွေခွင့်ထားတယ်မြို့နယ်တိုင်းရက်ွက်တိုင်းနေရာတိုင်းမှာကျောင်း10ကျောင်းနဲ့9ကျောင်းအထက်အကုန်လုံးမုန်တိုင်းတကွက်ခံစားနေရလူတွေကျဲဖို့နားခုဖို့ဆိုပြီးတော့ဖွင့်ပေးထားပါတယ်ခင်ဗျာ
မုန်တိုင်းကြမယ်ဆိုတဲ့အချိန်မှာမြန်မာတန်ယုံကလည်းဟာလာအကူအညီတွေပေးမယ်ဆိုတော့သတိပေးချက်ထုတ်ပြန်တာတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံသားတွေအနေနဲ့ကဒီမြန်မာတန်ယုံကနေအကူအညီဟိုရရှိနေပါသလား
တန်ယုံကမြန်မာနိုင်ငံသားတွေကအကူအညီရရှိတယ်ဆိုတော့အခုတည်းကတော့ဘာမှမကြားသေးဘူးကျွန်တော်မနေ့ကဒီပဲချင်းကြီးကုပိုင်းမှာတယောက်ဒုက္ခရောက်လို့အကူအညီလှမ်းတော့တန်ယုံကဘယ်သူမှဖုံးပြန်မဖြစ်ဘူးခင်ဗျအာနန်နီးစရာကိုခေါ်ပြီးပဲအကူအညီလှမ်းပေးလိုက်ရပါခင်ဗျ
โอเคอูทุ่งเวจีซูวะครับเนี่ยအခုတော့ဒီအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြသွားမှာဖြစ်ပါတယ်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ရွေးကောက်ဝယ်ဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကကောက်ယူတဲ့စစ်တမ်းကိုအခြေခံပြီးဥအောင်ခင်ကပြည်သူ့သဘောထားကိုတင်ပြထားပါတယ်
နိုင်ငံရေးပါတီတွေကိုပြည်သူလူထုကဘယ်လိုသဘောထားသလဲဆိုတာကိုသိရအောင်ရွက်ခေါက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကမကြာမီကစစ်တမ်းကောက်ယူထားပါတယ်။ဒါမဲ့ရွက်ခေါက်ပွဲအတွက်အရေးကြီးတဲ့အညွန်းတစ်ခုဖြစ်ပါတယ်။မတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ90ကျော်ရှိပြီမဲ့ပြည်သူတွေကြားဘူးနားဝရှိတဲ့ပါတီကအလွန်နည်းပါတယ်။လူသိအများဆုံးကတော့ NLD နဲ့ကျန့်ဖို့ပါတီပါပဲ။ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့နီးစပ်သူ50ရာခိုင်နှုန်းမနီးစပ်သူက50ရာခိုင်နှုန်းရှိပါသေး။နီးစပ်မှုရှိသူ50ရာခိုင်နှုန်းထဲမှာ NLD ပါတီကိုလူကြိုက်များပြီးကျန့်ဖို့ကိုလူကြိုက်နေပါသေး။မြို့ပြမာရောကျေးလက်မာရောအများစုဟာ NLD ကိုထောက်ခံကြပါသေး။တပြည်လုံးမှာဆိုရင် NLD ထောက်ခံသူ33ရာခိုင်နှုန်းရှိပြီးကျန့်ဖို့ပါတီကိုထောက်ခံသူက5ရာခိုင်နှုန်းသာရှိပါသေး။တိုင်းဒေသကြီးမှာ NLD ဟာထောက်ခံမှုအများဆုံးဖြစ်ပေမဲ့ပြည်နယ်မှာတော့ဒီတဝက်တောင်မရပါဘူးအခြားတိုင်းရင်းသားနိုင်ငံရေးပါတီလေးတွေဟာပြည်နယ်မှာထောက်ခံမှုပိုရကြပါတယ်ဥပမာရှမ်းပြည်နယ်မှာ NLD ကပထမရှမ်း SNLD ကဒုတိယကျန်းဖို့ကတတိယဖြစ်နေပါတယ်ပေါ်ပါတီနဲ့အခြားပါတီတွေအနည်းငယ်ထောက်ခံမှုရရှိပါတယ်
NLD ပါတီကိုပြည်သူ့အကျိုးစီးပွားကိုစားပြုတဲ့ပါတီအဖြစ်သတ်မှတ်ကြပါတယ်။မြို့ပြမှာရောကျေးလက်မှာပါအများစုက NLD ကိုထောက်ခံကြပါတယ်။ရန်ကုန်မြို့တော်မှာ NLD ထောက်ခံသူများပြီးကျန်းဖို့ပါတီထောက်ခံသူအလွန်နည်းပါတယ်။အငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေတည်ထောင်ခဲ့တဲ့ကျန်းဖို့ပါတီကိုထောက်ခံသူဦးရေဟာနေရာတိုင်းမှာနှဲပါနေတာတွေ့ရပါတယ်။လွတ်တော်ကိုယ်စားလှယ်5ဦးကျော်ရှိတဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူ့ပါတီအပေါ်ထားရှိတဲ့သဘောထားကိုမေးမြန်းကြည့်တဲ့အခါ NLD ကပထမကျန့်ဖို့ပါတီကဒုတိယပြည်သူ့ပါတီကတတိယ SNLD ကသတုထရခိုင်အမျိုးသားပါတီကပြင်ဆင်မမွန်အမျိုးသားပါတီကဆက်ထမအတီးတီးရှိကြပါတယ်ရန်ကုန်မြို့တော်မှာ NLD ထောက်ခံသူအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကတိုင်းဒေသကြီးဖြစ်ပြီးပြည်နယ်တွေမှာအ ਨੇ ဆုံးဖြစ်ပါတယ်
တပြည်လုံးမှာကျန့်ဖို့ပါတီကိုအကောင်းမြင်သူ၄ပုံတပုံသာရှိပါသေး။ရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးတွေမှာလည်းဒီလောက်ပဲရှိပါသေး။ရှစ်လေးလုံးမျိုးဆက်တွေတည်ထောင်တဲ့ပြည်သူ့ပါတီနဲ့ပတ်သက်တဲ့သဘောထားကိုမေးမြန်းတဲ့အခါမှာသ ဂျာနေသူဥယျကအများဆုံးဖြစ်နေပြီးမသိသူကဒုတိယအများဆုံးဖြစ်နေပါတယ်။ပြည်သူပါတီကိုအကောင်းမြင်သူကအကောင်းမမြင်သူတဲ့ပုံများပါတယ်။ပြည်သူပါတီနဲ့ပတ်သက်ပြီးဂျာနေသူဥယျဟာရန်ကုန်မြို့တော်မှာအများဆုံးဖြစ်နေပါတယ်။ဂျာနေမဲဆန္ဒရှင်တွေများလာရင်ရွက်ောက်ပွဲကိုခမိုင်းရကက်ခဲလာပါတယ်။ဒါကြောင့်ဂျာနီမေဆန္ဒရှင်ကိုအထူးစည်းရုံးကြတာများပါပဲ
မေဆန္ဒပေးတဲ့အခါမှာကိုယ်စရေလောင်းကိုအမျိုးသားအမျိုးသမီးခွဲခြားတာမျိုးမရှိတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်ဒါပေမဲ့ကိုယ်ကြွယ်တဲ့ဘာသာမတူတဲ့ကိုယ်စရေလောင်းကိုတော့အများစုကမဲမပေးလို့ကြပါဘူးတပြည်လုံးခြုံကြည့်ရင်ဘာသာချင်းမတူတဲ့ကိုယ်စရေလောင်းကိုမဲမပေးခြင်းသူကများပြီးမဲပေးခြင်းသူကနည်းပါတယ်ဘာသာမတူတဲ့ကိုယ်စလေလောင်းကိုမထောက်ခံခြင်းသူဥယေဟာကြီးလက်ဒေသမှာအများဆုံးဖြစ်နေပါတယ်။ဒါကိုကြည့်ရင်ကြီးလက်ဒေသမှာဘာသာရေးအစွဲအလံပိုပြီးကြီးမားတာကိုတွေ့နိုင်ပါတယ်။မိမိနဲ့လူမျိုးချင်းမတူတဲ့ကိုယ်စလေလောင်းကိုမဲဆန္ဒပေးလို့သူ90ရာခိုင်နှုန်းနီးပါးရှိနေတာကိုကြည့်ရင်နိုင်ငံရေးမှာဘာသာရေးစိတ်ဓာတ်ကပိုပြီးလွှမ်းမိုးသလိုဖြစ်နေပုံရပါတယ
်။စစ်တမ်းခောက်ယူစဉ်မေးမြန်းခံရသူတွေထဲမှာအများဆုံးဟာ2015ရွေးကောက်ပွဲမှာမဲဆန္ဒပေးခဲ့ကြသူတွေဖြစ်ပါတယ်။ဒါပေမဲ့ဂျာရွေးကောက်ပွဲတွေမှာမဲပေးသူတိတိတသားနဲ့သွားပါတယ်။2019နဲ့2018ဂျာပြရွေးကောက်ပွဲတွေမှာမဲပေးသူ90ရာခိုင်နှုန်းတောင်မရှိပါဘူး။လာမယ့်ရွေးကောက်ပွဲမှာတော့မဲပေးသူ90ရာခိုင်နှုန်းကျော်ရှိနိုင်ပြီးမဲ့ပြည်နယ်တွေမှာတော့30ရာခိုင်နှုန်းလောက်သာရှိနိုင်ပါတယ်။မဲဆန္ဒပေးသူများလေလေဒီမိုကရေစီတလေအလားအလာကောင်းလေလေလို့ယူဆကြပါလေမဲဆန္ဒပေးသူနဲတာဟာနိုင်ငံရေးစိတ်မဝင်စားကြောင်းပြတရာရောက်နေပါတယ်ဒါကြောင့်မဲဆန္ဒပေးတာကိုနိုင်ငံသားရဲ့တာဝန်အဖြစ်အချို့နိုင်ငံမှာသတ်မှတ်ပါလေအစိုးရနဲ့နိုင်ငံရေးရာသတင်းရဖို့အတွက်ရုပ်မြင်သံကြားကိုအများဆုံးကြည့်တယ်လို့စစ်တမ်းမှာဖော်ပြပါတယ်အဲဒီနောက်စာနယ်ဇင်းနဲ့ Facebook ကိုအားကိုးကြပါလေအင်တာနက်နဲ့ရေဒီယိုကသတင်းယူတာဟာတတိယအများဆုံးဖြစ်ပါတယ်။ရုပ်မြင်သံကြားမှာလည်း MRTV ကိုကြည့်သူအများဆုံးဖြစ်ပြီး DVB ကဒုတိယအများဆုံးနေရာကလိုက်နေပါတယ်။ဒါကြောင့်ရုပ်မြင်သံကြားနဲ့အဆက်အသွယ်များတဲ့နိုင်ငံရေးပါတီတွေကိုပိုပြီးယူသိများပွေရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြီးအခုတခါတော့American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီတွင်ပါ English American Style ကန္တမှာချောင်းနေလို့ဒီပေးရတဲ့ loose ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း loose cannon
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းကLOOSE loose ကချောင်းနေတာ CANNON cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကချောင်းနေတဲ့အမြောက်ပေါ့ဒီအသုံးဆင်းသက်လာတာကတော့သင်္ဘောလောကကဖြစ်ပါတယ်ရှေ့တုန်းကစစ်သင်္ဘောကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကြိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာကုန်းပတ်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်ဒါကြောင့်မလို့တည်တည်ချာချာတန်ကျိုးနဲ့နေရာတကျမချီနှောင်ထားရင်ဖိုင်းကြည့်တာနဲ့ကုန်းပတ်ပေါ်မှာငိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံနဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မောသားတွေအနေနဲ့ထိမယ်ဆိုရင်အတော်လေးမတက်တာတာမို့အန်ဒီရဲ့ရှိနိုင်ပါလေဒီအသုံးဆင်းသက်လာတဲ့ idiom အဓိပ္ပာယ်ကတော့ဒီသဘောတိုင်းပါပဲ idiom အဓိပ္ပာယ်ကလူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့အတွက်ကြောင့်စန္ဒီရဖြစ်နိုင်တာကိုဆလုပ်ပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လိုတဲ့ပုံကိုမျိုးအားချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီနေ့တော့ကျမတို့မြန်မာစကားရတော့ပါးစပ်စီးမဆောက်တဲ့လူမျိုးပြောရမှမပြောရမှမသိတဲ့လူမျိုးလို့ပေါ့ရှင်ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြကြရအောင်
။ John is known as a loose cannon. So his co-workers are very careful with what they say in the office.
ဂျွန်ဟာအာချောင်းနဲ့လူရဲလို့လူသိများကြတယ်။ဒါကြောင့်သူလုပ်ဖို့ကိမဲတွေကရုံမှစကားပြောရင်တိတ်ကိုသတိထားပြောကြရတယ်လို့ကြည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
John is known as a loose cannon, so his co-workers are very careful with what they say in the office. Play fast and loose.
ဖြစ်ပါတယ်။စာလုံးပေါင်းက PLAY play ကကစားတာပြုလုပ်တာ FAST fast ကဒီနေရာမှာတမန်အားဖြင့်မြန်နေလို့အဓိပ္ပာယ်ရပေမဲ့လို့လေနောက်အဓိပ္ပာယ်တစ်မျိုးဖြစ်တဲ့တွေ့ကတ်နေတဲ့အဓိပ္ပာယ်ကိုယူထားတာဖြစ်ပါတယ်။ AND ကနှိ LOOSE loose က6နာဆိုတော့စကပိုက်ခုံရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ကတ်လိုက်ခွာလိုက်ပေါ့ရှင်။ဒီအသုံးဆင်းသက်လာတာကတော့ရှေးတုန်းက fast and loose ဆိုတဲ့လောင်းကစားနည်းကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီလောင်းကစားနည်းကတော့ခွေထားတဲ့ကပတ်ဒါမှမဟုတ်ကျိုးကိုထုံးနဲ့ထိုးဖြေရာကနေဒိုင်ကအမြဲပဲညစ်ထားတဲ့အတွက်ကြောင့်လောင်းသူကအမြဲရှုံးဒိုင်ကအမြဲနိုင်တဲ့နည်းဖြစ်ပါလေ EDM ဆိုတဲ့တော့ဗိုက်အဓိပ္ပာယ်ကလည်းကတ်လိုက်ခွာလိုက်ဆိုတဲ့အဓိပ္ပာယ်အတိုင်းပဲစနစ်မကျတာလှုပ်ချင်ရလှုပ်တဲ့သဘောမျိုးလေးဆိုနိုင်ပါလေတတ်တမမမရှိတာဂရိမတီးတာစိတ်မချရတာညစ်နိုင်တာခပ်ပေါ်ပေါ်လှုပ်တာလွယ်လွယ်နဲ့လှုပ်တာစနစ်တကျမလှုပ်ဘဲကိုယ့်သဘောနဲ့ကိုကောက်အောင်ကြီးလှုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The broker played fast and loose with the buyer of the home. At first, he quoted a price too good to be true. Now he's saying the owner is not selling.
ပွဲစားကအင်ဝယ်သူကိုလူလဲလုတ်တယ်။ပထမတော့ရောင်းစည်းကတိတ်ကိုတန်နေတော့ယုံတောင်မယုံနိုင်ဘူးလေ။ခုတော့သူကအင်ရှင်ကမရောက်တော့ဘူးလို့ပြောလာတယ်လို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The broker played fast and loose with the buyer of the home. At first, he quoted a price too good to be true. Now he's saying the owner is not selling.
ခုနောက်ဆုံးတင်ပြပေးမှာကတော့
Have a screw loose.
ဖြစ်ပါတယ်။စာလုံးပေါင်းက HAVE have ကဖြစ်တာရှိနေတာအေကတကူ SCREW screw ကဒီနေရာမှာဝဲဦး LOOSE loose က6နာဆိုတော့စကွိုက်ခုံရဲ့တိုက်ရိုက်ဒီပဲကတော့ဝဲဦးတစ်ခု6နေတာပေါ့ကျမတို့မြန်မာမှာလည်းဝဲဦးတစ်ခု6နေတယ်ဆိုတဲ့အသုံးရှိတာတော်ရရှင်များအတိပဲဖြစ်ပါတယ်ဒါကြောင့်လေ idiom အဓိပ္ပာယ်ကလည်းရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူးပစ္စည်းတစ်ခုခုမှာဝက်ဥချောင်းနေတယ်ဆိုရင်အဲ့ဒီပစ္စည်းဟာတမန်အားဖြင့်အတုံးတဲ့ဖို့မလွယ်ပါဘူးအလားတူပဲလူတဦးအနေနဲ့စိတ်မှာတစ်ခုခုဖြစ်နေတယ်ဆိုရင်စိတ်မမှန်တာကိုဆိုလိုပါတယ်ကျမတို့မြန်မာဘန်းစကားမှာ brown chain နဲ့ brain ချောင်းနေတယ်ဆိုတဲ့သဘောမျိုးလို့ပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားအစဉ်ကြည့်ကြရအောင
် Her neighbors think Mary has a screw loose.They always see her talking to herself.
သူအင်းနီနာချင်းတွေကမယ်ရီဟာစိတ်မမှန်ဘူးလို့ထင်ကြတယ်။သူတယောက်တည်းစကားပြောပြောနေတာကိုသူတို့အမြဲတွေ့နေလို့ဖြစ်တယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Her neighbors think Mary has a screw loose. They always see her talking to herself.
ဒီတဲ့ဘာ loose ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
loose cannon.Play fast and loose. Have a screw loose.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်ပို့ချတဲ့ American Idiom 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်တည်သချင်းတောင်းခြင်းတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်တင်ဆက်ဖို့အချိန်ရောက်လာပါပြီမူရစီဝါမှုဆွဆွဲချက်နဲ့အဆိုတော်ဖြိုးပြေစုံဖန်စီခံရမှုကပေးတဲ့သင်ခန်းစာအကြောင်းကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့အစိုးရဖြိုးပြစုံတို့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်ဆရာတွေဖြစ်ခဲ့ရတာတွေကိုဆွေးနွေးသွားမှာပါဒီမကြာသေးခင်တုန်းကပဲအစိုးရဖြိုးပြစုံပါဝင်လူငယ်သုံးကိုမွေးစေဝါမှုနဲ့မတင်ခါတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းလိုက်ပြီမဲ့နောက်ပိုင်းမှာတော့တန်တရာကင်းရှင်းတဲ့အတွက်ပြန်လွတ်ပေးပါတယ်ဒါပေမဲ့ဒါအပြစ်မရှိတဲ့သူတွေအတွက်နှစ်နာစရာဖြစ်ရတယ်အပြစ်ရှိတဲ့လူတွေကိုတော့အေးမြူရတယ်ရှိတယ်ဆိုပြီးတော့ဝေဖန်တယ်နေလဲနောက်ဆက်တွဲထွက်လာပါတယ်ဆိုတော့ဒီရဲတပ်ဖွဲ့ရဲ့စောင့်ချက်နဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးတစ်ခုလုံးအနေနဲ့အားနည်းချက်တွေပြင်ဆင်ကြရပြီးဘာတွေရှိနေသလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့အတွက်ကိုဥပဒေပညာရှင်ဦးသိန်းတန်းနောက်လူခွင့်ရေးလှူရှာသူတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မြင့်မင်းတို့ဖိတ်ကြားထားပါတယ်ဆိုတော့ဒီအပြစ်မရှိတဲ့သူတွေဘဏ်ခံစီခံရအေးအေးယူခံရတဲ့ကိစ္စတွေနဲ့ဒီအပြစ်ရှိတဲ့လူတွေကိုကြတော့အေးအေးမြူတဲ့ကိစ္စတွေကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ဒီအရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီဟိုဆရာဦးသိန်းတန်းဦးပဲဆွေးနွေးစေချင်ပါတယ်ဒီအစိုးရဖြိုးပြစုံအပါဝင်ပေါ့လေလူငယ်တွေကိုတရင်ပြချက်အရာဆိုပြီးတော့ရဲတပ်ဖွဲ့ရဒီဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ပေါ့လေဥပဒေရှုထောင့်အရာတုံ့တက်မယ်ဆိုရင်ကျွန်တော်တို့အရင်ဆုံးဘာတွေများအားနည်းချက်တွေရှိခဲ့တယ်လို့များဆရာအနေနဲ့ဆွေးနွေးနိုင်မလားခင်ဗျ
အဓိကဖုံးတရင်ပေါ့နော်ကျွန်တော်တို့ရတဲ့လောက်ကတော့တရင်ပြချက်အရာဖမ်းတယ်တရင်ပြချက်အရာဖမ်းတယ်ဆိုတရင်ပြချက်ကတိကျဘူးဆိုတော့ဒီတော့ခိုင်မာယုံတောက်တဲ့ဆရာရပြီဆိုတော့ရာဇီစတုံးလေးပါ46ရဒီတရင်ရလို့ရှိပါတယ်ဒါပေမဲ့ဒီတရင်ကိုဟိုအတိအကျဖို့လိုတာပေါ့ဒီဖို့လိုတာပေါ့ခုရတဲ့တရင်တွေရကြတော့အဲ့ဒီလိုဒီထူထားတဲ့အနေထားမျိုးလည်းမရှိဘူးဖမ်းတယ်ဖမ်းပြီးတော့ဒါတွေကတော့ဖိကားမဟုတ်ဘူးဆိုတော့ပြီးတော့ဖမ်းတဲ့သူလိုက်တယ်ဆက်တယ်ဆိုတော့အချိန်မျိုးတွေရှိတော့အဲ့ဒီဟာလည်းပဲဒီရာဇီကပါဒီစောက်တိရအနိမထားလို့ရဟိုအသာရကြီးဖမ်းခံတယ်ဆိုရင်အဲ့လိုထိုးကြိတ်ကြိုက်နေရအောင်ဒါကြောင့်ကျွန်တော်တို့တက်တဲ့အမှုလို့ဒီတီတီပါမလို့ပြောရအောင်တော့မှာဒီပုံမှန်မှာဆက်တန်းထားတော့လေအဲ့တော့ဒါတစ်ခါတစ်ခါပြောရင်လည်းတစ်ခါတစ်ခါဒီနေ့ကျွန်တော်တို့နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာကနေပုဂ္ဂိုလ်ဆိုင်တုံ့ပြန်တော့ညှိရလို့တော့ဒီမှာပါလေ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုအောင်မျိုးမင်းအနေနဲ့ရောခင်ဗျာဒီလူခွင့်ရှူတော့ကကြည့်မယ်ဆိုရင်ရောကျွန်တော်တို့ဒီဖမ်းဆီးလိုက်တဲ့ကိစ္စမှာဘာတွေများလွဲချော်သွားတာတွေ့ရလဲ
ဟုတ်ကဲ့ဖမ်းဆီးမှုကိုကျွန်တော်ကြည့်မယ်ဆိုရင်လူတယောက်ကိုတရားဥပဒေနဲ့ဖမ်းဆီးခြင်းမပြုရဘူးဆိုပြီးတော့ကျွန်တော်သတ်မှတ်ထားရှိပါတယ်အဲ့တော့တရားဥပဒေကဖမ်းဆီးရတော့ရတယ်ဒါပေမဲ့တရားဥပဒေကဖမ်းဆီးသည့်တိုင်အောင်အဲ့ဒီလူရဲ့ဂုဏ်သိက္ခာနဲ့သူ့ပုံမှာမလိုအပ်တဲ့အကြမ်းဖက်မှုတွေရိုက်နှက်ဆုံးမပြီးတော့ရိုက်နှက်ပြီးတော့ဖမ်းဆီးမှုတွေမလုပ်ရဘူးဆိုတာကိုလည်းရဲတပ်ဖွဲ့လက်ဆွဲမှကျွန်တော်ဖော်ပြထားပါတယ်သူကြီးဖမ်းခံကြည့်မဲ့သူတယောက်ကအဖြစ်ရှိသည့်ဒီတိုင်အောင်ဒီဖမ်းခံမှုမှာအတားအကြီးဖမ်းခံတဲ့ပုံစံမျိုးရှိတယ်။ဖက်ပြင်းတဲ့ပုံစံမျိုးမရှိဘူး။ပြန်လဲအကျမ်းဖက်ခုခံမဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီလူကိုကျွန်တော်တို့ဒီကိုထီးလေးရောက်နာကျင်အောင်ကြိုက်နဲ့ဖမ်းဆီးခြင်းလုံးဝမလုပ်ရဘူး။ဒါကိုတားမြစ်ထားပါလေ။နောက်တစ်ခုကဒီဖမ်းဆီးဖို့မကောက်ဘူးဗျ။သူ့ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်မဲ့အကျုံမှုတွေသူ့ရဲ့ဂုဏ်သိက္ခာပိုင်းကိုညှိုးနွမ်းစေမဲ့ပုံစံမျိုးနဲ့စ ဆက်ဆံခြင်းမပြုရဘူးဆိုတာလေလူခေမှာပေါ်ပြထားပါတယ်ရဲလက်ဆွဲတဲ့မှာလည်းဒီလိုမျိုးရေးသားတာဖြစ်ပါတယ်အခုလိုမျိုးဖန်ဆင်းမှုကြည့်တဲ့အခါမှာခုနလိုမျိုးတည်ရသည်ဖြစ်စီမရသည်ဖြစ်စီခိုင်လုံသည်ဖြစ်စီမခိုင်လုံသည်ဖြစ်စီအဲ့ဒီအချိန်မှာအဲ့ဒီလူကလူသားပဲဖြစ်ပါတယ်ဒါကြောင့်မလို့သူ့ကိုကျွန်တော်တို့သူ့ရဲ့လက်ရောမှုရင်းဆံမှုလုံးဝမရှိတဲ့အခြေအနေမျိုးမှာတိုင်းနဲ့ဖန်ဆင်းတာတွေဂုံတိတ်ကထိကလွတ်ဆောင်ခြင်းကတော့ယူသိရှင်ကြားလူသားရဲမှာပုံသိက္ခာတိစီအချက်ဖြစ်တယ်။အဲ့ဒါကလူခွေချုပ်ပေါင်းမှုတစ်ခုလို့ကျွန်တော်ခိုင်ခိုင်မာမာပြောလို့ပါတယ
်။ဟုတ်ကဲ့။ဆရာဦးတင်းတန်းဝေနောက်တစ်ခုရှိရလဲပေါ့လေ။ကိုသူတို့ဖန်ဆီးလိုက်ပြီးတဲ့နောက်မှာဒီဖန်ဆီးမှုနဲ့ပတ်သက်လို့ဒီရဲတပ်ဖွဲ့ကသတင်းတပ်ပုံတွေပဲထုတ်ပြန်လိုက်တယ်။နောက်အဲ့ဒါတွေကလည်းလူမှုကွန်ရက်မှာတော်တော်ကြေကြေပြင်းပြင်းဟိုပြန့်နှံ့သွားတယ်ပေါ့နော်။ဆိုတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟိုအခုကြတော့မဟုတ်ဘူးဆိုပြီးတော့ဟိုဖြစ်သွားတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဒီနစ်နာဟိုတဲ့သူတွေဘက်ကပေါ့လေ။အကောက်ွဲပြေးထားတဲ့အဲ့ဒီဇုံတရားကျွန်တော်တို့ဒီတရားရေးစနစ်မှာဘာတွေများရှိလဲဆရာ
အခုကျွန်တော်ခုနကပြောလိုက်တဲ့2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်လက်ခွင့်နဲ့ပုဂ္ဂိုလ်ရေးဆိုင်လူချင်းခုနဲ့တိုက်ရိုက်မိတာပေါ့ဗျာဒါအဲ့ဒီဥရေယာနိုင်လူသားတယောက်ရဲ့ဂုဏ်သိက္ခာကာကွယ်ဖို့လုပ်ကြုံမှုတိတိပေးဖို့အတွက်ဒီလိုနောက်ရောက်ခံအဖွဲ့အစည်းတွေတို့ဒီအကြံကိုင်အဖွဲ့အစည်းတွေကရဲ့အနေနဲ့ကာကွယ်ပေးဖို့ဒီဥရေပြဋ္ဌာန်းထားတာပဲဒီမှုကဖြိုးပြီးဆုံးကိုဖမ်းတယ်ဒါကျွန်တော်တို့ကဥရိယပြောလို့ရှိရင်ခုနကလေသူ့မှာဖန်ခွင့်ရှိတယ်ရဲရဲပိုင်နိုင်မှုဆိုသူ့မှာဒါဝရမ်ပါပါနဲ့ဖန်ခွင့်ရှိတယ်ဒါပေမဲ့ဒီဟာကခိုင်မာမှန်ကန်မှုလိုတာပေါ့ဗျာခိုင်မာမှန်ကန်မှုလိုတယ်နောက်ဖန်ပုံဖန်နေရတယ်မကောင်းဘူးနောက်သတင်းတပ်ပုံတွေခေါ်ပြတယ်ဆိုတော့သူ့ရဲ့ဘုတ်ဒီဂုံတိခါကိုထိလိုက်သွားတယ်ဗျာထိလိုက်ကြတော့ကျွန်တော်တို့ဒီမှာအကြောင်းအရာလည်းပြန်တရားဆွဲလို့ရမယ်နောက်တစ်ခါသူကဒရင်ပေးတဲ့လူကမမှန်ဒရင်ပေးတိုင်ကြားကျင်းနဲ့ရာဇရာဇကြီးဦးလေးပုံမှန်နေရာတစ်ဆက်တည်းရဆွဲလို့ရမယ်။နောက်ကျွန်တော်ခုနဒိုင်လွတ်လုံတယ်လေကျွန်တော်ရာဆွဲလို့ရမယ်။ကျွန်တော်တော့အဲ့ဒါနားလေ
။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအခုကတော့ဒီနာမည်ကျော်အစိုးရတယောက်လည်းဖြစ်နေတော့ဒီလူမှုကွန်ရက်ဒီမှာရောဒီအမှုပညာတိုင်းဝိုင်းချမ်းမာရောဟိုတော်တော်ကြီးကြီးလန်းလန်းပြောဆန်ဆူဆန်နေကြားပြီးရပိုင်းတွေပြန်လွတ်လာတော့ပေါ့လေ။ဒါပေမဲ့ဒီလိုသားနာမည်ကြီးတဲ့လူမျိုးမဟုတ်ခင်ဘလို့ဖြစ်မလဲဆိုတော့ဟိုမိကုန်းနေလေတော်တော်များမိကုန်းထောက်ကြပါလေ။ဆိုတော့ဆရာတို့အတွေ့အကြုံရောဆရာဆိုရင်ဒီဟိုရုံးပြင်ကနားလည်းသွားနေကြတာဆိုတော့ဒီလိုဆရာတို့အတွေ့အကြုံရဆိုရင်တကယ်လို့သူ့လူသားနာမည်ကြီးပုဂ္ဂိုလ်တယောက်ဖြစ်မလာခင်ဒီဖြစ်စဉ်ကဘလို့ဖြစ်လာနိုင်တယ်လို့ယူဆလဲဆရာ
။ဟာနာမည်ကြီးပုဂ္ဂိုလ်မဟုတ်လို့ရတော့ဗျာနေပြီးတော့ပေါ်ထောင်နေ၄၅၆လားအဖမ်းနေစီးတယ်သူတို့ပြူကျလို့ချက်ချင်းပြန်တော့နိုင်မလို့မလွယ်ဘူးရ။အရေးအဖမ်းပြီးချက်စေအောင်မယ်။နော်ဟိုပြီးတော့ချက်ကြောပြီးတဲ့အခါကျတော့ရုံးကိုတည်အောင်မယ်။ဟောတော့ဒီတော်ယုံတစ်ဖြစ်နဲ့တော့ရဲလက်ထဲရောက်တဲ့ပြန်လွတ်လာလို့ဆိုသိမလွယ်ဘူးပြ။တရခွင်ကိုရောက်သွားပြီးမှဒီအားကြီးမှဆောချက်မတည်မနဲ့လွတ်တာတော့အကြောင်းကြောင်းနဲ့ပြန်ရောက်သေးတာဆိုတော့အခြေအနေကအနည်းဆုံး2လ3လတော့ထောင်ထဲရောက်သွားမှာပဲ။ဒါလက်ရှိမျက်မှောက်မှာဖြစ်နေတဲ့အခြေအနေပဲဗျ။
โอเคပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုစာပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်ဒါတွေလည်းပေါ်ပြကြပါတယ်တူကတော့တက်မင်းထွန်းဆိုတဲ့အကောင့်နဲ့ပို့ထားတာပါတာဝန်ရှိတာကဖန်ဆီးတဲ့တပ်ဖွဲ့ပါတယ်တရားဥပဒေကအားနှဲ့ချက်ဆိုတာထက်မဟုတ်မှန်တဲ့ကိစ္စတွေပြန်လဲအရေးမယူပဲတောင်းပန်လျှော့ပေးနေလို့ပါတဲ့နောက်ထပ်ကျူးလွန်မှုလမ်းဖွင့်ပေးထားသလိုဖြစ်နေပါတယ်နောက်တစ်ယောက်ကတော့ကောင်းမြတ်သူဆိုတဲ့အကောင့်ဖန်ရှင်ပါသူကတော့မွေးရထောင်လိုင်းရေးစုစုတွေကတဲ့မတရားဖန်ဆီးရင်းနဲ့ဒါမတရားပါဘူးတဲ့တိတ်ခါလက်ချလူလဲနာတယ်အလုတ်ပြည့်ဇီးတက်တဲ့အခုပြန်လွတ်ပြီးတော့နင့်နာမှုတွေဘလို့ပြန်ဖြည့်ရှင်းပေးမလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကတူလည်းရှိပါတယ်သူကတော့ဥတင်ဝေဖြစ်ပါတယ်မရေးတန်တာကျော်ဖတ်ပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါအစိုးရဖြိုးပြည်ဆောင်ရဲ့အမှုကိုကြည့်မယ်ဆိုရင်ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေဟာရဲလုံငန်းမကျွမ်းကျင်တာကိုတွေ့ရပါတယ်လို့ရေးထားပါတယ်။သတင်းပေးခိုင်လုံမှုအဆင့်တန်းကိုမတုံ့တက်တတ်တော့ဆုံးဖြတ်ချက်မှားယွင်းမှုဖြစ်သွားတဲ့အတွက်တစ်ဖက်လူနင်းနာမှုဖြစ်ခဲ့ရပါတယ်။ဒီလိုမှားယွင်းမှုမျိုးမြန်မာနိုင်ငံမှာဗဏ္ဍမှုဖြစ်ခဲ့မယ်ဆိုတာမသိနိုင်ပါဘူးလို့ဆိုပါတယ်။ဒီအမှုကတော့ထင်ပေါ်တဲ့သူအစိုးရဖြစ်နေလို့သိလိုက်ရတာပါ။သို့တော်လည်းတစ်ဖက်လူနင်းနာသွားတာကတော့ငြင်းလို့မရပါဘူးတဲ့။ဒီနင်းနာမှုကိုဘယ်လိုကုစားကြမလဲဆိုတဲ့မေးခွန်းရှိလာပါတယ်။ရဲတပ်ဖွဲ့ကတော့ရဲစီကံထိမ့်သိမ်းရေးဥရည်နဲ့စစ်ဆေးမယ်လို့ဆိုပါတယ်။ဒါမဲ့လည်းဒါကနင်းနာတဲ့သူတွေအတွက်ကုစားပေးတာမဟုတ်ပါဘူး။တာဝန်ထမ်းဆောင်နေတော့ဆောင်ရွက်ချက်ကိုရဲဥရည်ရာစစ်ဆေးခြင်းပဲဖြစ်ပါတယ်။နင်းနာသူအတွက်စဉ်းစားတဲ့အခါမှာတော့ law of tout တရားမှနင်းနာမှုနဲ့လူရဲ့အစီအတန်းနဲ့အညီရော်ကြေးတောင်းရမှာပါ။တရားရုံးကနေပြီးတော့ပြည်ရဲ့ရေးဝင်ကြီးဌာနကိုတရားမှုဆွဲရမယ်လို့ထင်ပါတယ်။မြန်မာနိုင်ငံမှာ law of tout ကိုဘာလို့အသုံးမပြုကြလဲဆိုတာတော့ကျွန်တော်မသိပါဘူးတဲ့။ဥရေကတော့ရှိပါသေးဒီနည်းနဲ့ပဲကုစားရလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဥတင်ငွေကရေးထားပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီတော်တော်ရှင်နေစာရဲမှာထောက်ပြတာဒီဖမ်းပြီးပြန်လွတ်ပေးလိုက်တဲ့ဆိုရင်လည်းတိတ်ခါထိခိုက်တဲ့အလောက်ကိုင်းပြတ် တဲ့နောက်ဒီလိုနစ်နာတွေကိုဘလို့ဖြစ်ရှင်းပေးမလဲဆိုပြီးတော့ပြန်ပြီးမေးခွန်းထုတ်ထားတယ်ရှိပါတယ်ဒီဥတင်ဝေစာထဲမှာဆိုရင်လည်းဥပဒေမှာပြဋ္ဌာန်းထားတာရှိရဆိုပြီးတော့ပြောပါတယ်ဆော့ဆော့ဆရာဥတင်တန်းဦးလည်းထောက်ပြပါတယ်ဆိုတော့ဆရာဥတင်တန်းဦးရဲ့လက်ရှိဒီမြန်မာနိုင်ငံတရားရေးစနစ်မှာဒီလိုနစ်နာမှုတွေကြုံလာရမယ်ဆိုရင်ဒီအကာအကွယ်ပေးထားတာဘာတွေများရှိမလဲဟိုတာအထူးသဖြင့်ပေါ့လေတာမန်လူတွေလက်လန်းမိနိုင်လောက်တဲ့အကာအကွယ်အစီအမံတွေဘာများရှိမလဲဆရာ
ဟိုဥပဒေထဲမှာတော့ရှိတယ်ဗျတကယ်လည်းတွေ့ရတော့အကာအကွယ်မရဘူးအခုကျွန်တော်ခုနကတည်းကပြောခဲ့တဲ့အတိုင်းပဲရာဇဝတ်ကျင့်သုံးမှုတွေမှာဘယ်လိုဖမ်းရမလဲဘာလုပ်ရမလဲဆိုတာအကုန်လုံးပြဋ္ဌာန်းချက်တွေရှိပြီးသားပဲဒါပေမဲ့ဟိုလုတ်တဲ့အခါကျတော့အဲ့ဒီပြဋ္ဌာန်းချက်တွေမလုပ်ဘူးခုဒီဖြစ်စဉ်ကိုလေ့လာလို့ရှိရင်ဟိုစဖမ်းနေရကိုရိုက်နေထိုးချိန်ဖမ်းနေရမျိုးတွေကျွန်တော်တွေ့ရတယ်နောက်တော့ခိုင်လဲမခိုင်လို့ပြီးတော့မှပြန်တော့လဲရတယ်ဘယ်လောက်ညနာတော့ရတယ်ဘယ်လောက်ညနာကြောင်တော့ကျွန်တော်ဥပဒေချိုးဖို့တော့ဖမ်းနေလို့ပါတိုင်တဲ့လူကမမှန်တဲ့ပြတိုင်ကြတာဖမ်းတဲ့လူက2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလူလတ်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာဒီဒုံကျုပ်မှုအကာအကွယ်ပေးမှုတွေကိုချိုးဖောက်တာဖြစ်တယ်ဗျာ။ဘာလို့ဆိုတော့ဒီလူငယ်တွေကိုဖမ်းရတာပုံသိကအများကြီးထိတော့တာခုနကဆရာတယောက်ပြောပြီးတော့ top ကကျွန်တော်ဒီမှာရှိပါတယ်။ပြည်မနေနာမှုရာတရားစွဲနိုင်တာတွေရှိတယ်။ဒါပေမဲ့အစိုးရ institution အဖွဲ့အစည်းတွေကိုတရားစွဲမရဘူးဖြစ်တယ်။အဲ့ဒါမျိုးပဲမတရားမှုတွေရှိနေမယ်အာနာဘန်အတိုင်းဝန်ကဝရိယရလို့ကညာညွန့်ကြလို့ဗုဒ္ဓလူကြီးနဲ့ဆောက်တာဖြစ်တဲ့ပြေပုံမှန်မှားယွင်းတဲ့အာမျိုးဖြစ်တဲ့ဆိုတဲ့အကာအကွယ်တွေနဲ့ကျွန်တော်သိတော့တာမန်ပြည်သူတွေမှာပုဂ္ဂိုလ်ချင်းတူချင်းဟုတ်တာဖြစ်တာမဟုတ်ပဲနဲ့အဲ့ဒီလိုအစိုးရ institution နဲ့ဖြစ်မှာဘာမျော်လင့်ချက်မှမရှိဘာကာဝန်မှမရှိဘူးလို့
ပြောဟုတ်ပြောမယ်ဆိုရင်တော့ဒီဟိုတာမန်လူတွေလလန်းမိနိုင်လောက်တဲ့အကာအကွယ်ဥပဒေအကာအကွယ်ကတော့ဘာမှမရှိဘူးလို့ပဲပြောရမှာဖြစ်နေတာပေါ့
ပေါ့ဗျာဟုတ်တယ်
โอเคสรุปกูเอาမျိုးမျိုးခင်ဗျအခုဆိုတော့ကျွန်တော်တို့ဟိုဒီလိုအခြေအနေမျိုးမှာဒီလိုနစ်နာမှုတွေကြုံလာရဲ့အဲဆိုရင်ကျွန်တော်တို့ဟိုဘလို့ဖြစ်ရှင်းနိုင်တာမျိုးတွေရှိမလဲဘလို့ဖြစ်ရှင်းပေးသင့်တယ်လို့ယူဆတယ်ကောမျိုးမျို
းဖြစ်ရှင်းချက်မပြောခင်ကျွန်တော်တို့မြန်မာပြည်မှာအရင်တော့ပြောစကားလေးရှိပါတယ်ဒီအေးနှခါနာပေါ့အခုကတော့ကျွန်တော်ဒီကိစ္စခုနပြောကြားသွားတဲ့အချိန်ကြီးမယ်တကူဖြိုးပြည့်စုံသုံးခါနာဆိုတဲ့စကားလုံးတော့ပြောအောင်ဖြစ်တယ်ပထမချက်ကတော့ခုနလိုခိုင်လုံမှုမရှိဘဲနဲ့ကျဲလုံထုံးလုံးမိတိုင်းမဟုတ်ပဲနဲ့အကြံပေးဆန်းစီရတခါခံရတယ်။ဒုတိယတစ်ခုကဆိုရှယ်မီဒီယာတွေမှာတစ်ဆင့်ဓာတ်ပုံတွေတည်ပြီးတော့သူ့ကိုပြေခံဖြစ်ဆွဆွဲခံရတဲ့ဂုံတိတ်ခါပိုင်းထိခိုက်မှုတစ်ပိုင်းကိုတွေ့ရတယ်။နောက်တစ်ခုကအခုတော့ပြန်လွတ်လာပါ။ဒါကသူ့လိုလူတယောက်မို့လို့ပေါ့နော်။ဒါပေမဲ့ပြန်လွတ်လာပြီနဲ့သူ့ပုံမှာမတရားဖမ်းဆီးခံရတာခုနလိုမျိုးအင်အားသုံးပြီးရိုက်နဲ့ဖမ်းဆီးခံရတဲ့ပတ်သက်တဲ့တရားမမှုနဲ့ပတ်သက်ပြီးပြန်လဲပြီးတော့ကျော်ကြီးတောင်းဆိုနေတဲ့အနေအထားမျိုးရှိတာကျွန်တော်တိုက်ပြအားနည်းချက်ပါပထမတစ်ခုကတော့ဂျဲတွေကိုယ်တိုင်ကဂျဲလက်သွဲတွေရှိထားတယ်ဒါပေမဲ့ဒါကိုတိတိကျကျမလေးစားမလိုက်နိုင်ဘူးတချို့ဆိုရင်ခရီးကိုမဆိုင်တဲ့သဘောမျိုးဖြစ်ဆိုတော့ကျွန်တော်အနေနဲ့ဒီဂျဲလက်သွဲတွေမှာပါတဲ့အချက်တွေကိုလေးစားတမူထားဖို့အတွက်ဂျဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြောဆိုကြတယ်သင်တန်းပေးတာတွေလုပ်ပါတယ်အပေါ်ပိုင်းကအိုကေဗျဒီကိစ္စနဲ့ပတ်သက်လို့လေးစားလိုက်နိုင်ရမယ်ဆိုတာသူတို့ကောင်းနေမှာရှိတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာလမ်းပေါ်မှာချင်းသုံးနေတဲ့ဒီဌာနဆိုင်ရာမှာရှိတဲ့ရဲဝင်နှန်းတွေကတောက်ပြီးမဆိုင်တဲ့ပြဿနာတစ်ခု။ဒါကအဲ့ဒါအောင်မဖြေရှင်းနိုင်ဘူးချင်းရဲလက်ဆွဲတသက်ဥပဒေအရတသက်ရဲချုပ်တွေအရတသက်ခုနကတော့နေထိန်တို့လိုမျိုးမူရရဲတွေအရတသက်ဖြစ်မယ်။ခံရတာပြည်သူပဲဖြစ်မှာ။အဲ့တော့အဲ့ဒီကြေကနာတစ်ခုကျွန်တော်ထောက်ပြခြင်းနဲ့ဒါအောင်မပြေမချင်းဖြစ်မှာမဟုတ်ဘူး။နောက်ထပ်တစ်ခုကတရားဥပဒေရဲ့အားကောင်းမှုပါ။ခုနလိုတရားဥပဒေထက်မှာဘာတူမှမရှိရဘူး။ Law above the law ဆိုတဲ့ပုံစံမျိုးဖြစ်နေမယ်။ခုနလိုမျိုးအရေးမယူနိုင်ဘူး။ဒီဟာနဲ့ပတ်သက်လို့အရေးယူရဖို့အတွက်ဘာတူမှမလုပ်နိုင်ဘူး။တရားဥပဒေကအလကားသက်သက်ဥပဒေပဲဖြစ်နေ။ဥပဒေကလူကိုကာကွယ်ပေးရမှာမဟုတ်ဘူး။လူတွေကိုချိန်ချောက်တဲ့ဥပဒေပဲဖြစ်နေ။ဆိုတော့တရားစီရင်မှုမန်တိုင်းအားကောင်းမှုမရှိမဖြစ်လည်းဖြစ်နေမှာပါ။ခုနတုန်းကကိုဖြိုးပြည့်စုံကိစ္စကနာမည်ကျော်ပြီးတော့လူသိတဲ့လူမျိုးလိုဖြစ်တယ်။အဲ့လိုမျိုးမဟုတ်တဲ့လူဆိုဘယ်လိုလုပ်ကြနော်တိုင်းနာဒေတာတွေမှာခုနလိုမျိုးဘာမှအကြောင်းမရှိဘဲနဲ့ဖန်စီနှိမ့်ဆက်သုံးလျက်နှိမ့်ဆက်ပြီးပြန်ပြီးတော့အလောင်းတွေးမှပြေဆုံးသွားတယ်ဆိုတာသိရတဲ့တိုင်းရင်းသားအယက်သားပြည်သူရဲ့အများကြီးပါအဲ့ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေနဲ့အခုထိမဖော်ဆောင်ပေးနိုင်ခြင်းကိုယ်တိုင်ကမြန်မာတိုင်းနိုင်ငံရဲ့တရားစီရင်မှုအားနည်းမှုကိုကျွန်တော်ထောက်ပြလို့ရပါတယ
်ဟုတ်ကဲ့ခွန်မျိုးမင်းဆိုတော့ဟိုနောက်မေးခွန်းတစ်ခုအနေနဲ့ကတကယ်လို့ပေါ့လေဒီလိုနစ်နာမှုတွေကြုံလာရဆိုရင်ဟိုဘလို့ဖြစ်ရှင်းတင်တယ်ဒါမှမဟုတ်ရင်လေဟိုဘလို့ဖြစ်ရှင်းတယ်နဲ့နီးလန်းနဲ့များလက်တလုံးမှာရှိမလို့ခေါ်မျိုးမယ်အဲ့
တော့ခုနထောက်ပြသလိုပါပဲဒီလိုမျိုးတာဝန်ရလှုပ်ဆောင်တဲ့လူတိုင်းလူတိုင်းမှာတာဝန်ရလှုပ်ဆောင်လို့တစ်ဖက်မှာ တခြားလူရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုမထိခိုက်အောင်ကာကွယ်ပြီးတော့လက်ဆွဲတွေလှုပ်ထုတ်လို့မရှိတဲ့ဆိုတာကိုသိရှိအောင်လှုပ်ဆောင်မှုလိုအပ်တယ်။တကယ်လို့ချိုးပေါက်ရင်အစဉ်အဆက်အရေးယူဖို့လိုအပ်ပါတယ်။အဲတော့ဒီဥပဒေတစ်ခုဒီကျင့်သုံးတစ်ခုကလူတိုင်းပေါ်မှာတက်ရောက်မှုရှိပြီးတော့ဖြစ်ဖို့အတွက်လိုအပ်တယ်။နောက်တစ်ခုကကျွန်တော်တို့ခင်မှာအခုဆိုရှင်ဒါတိုင်ကြားမှုရန်နေရာကဆိုရှယ်မီဒီယာမှာပဲတိုင်ကြားတဲ့ကိစ္စမျိုးဖြစ်လာတယ်။တခြားကိစ္စကမတိုင်ကြားရဘူး။ဆိုရှယ်မီဒီယာမှာပေါက်လို့ရှိရင်ဒါလူသိမယ်ဆိုတဲ့ကိစ္စမျိုးနဲ့ပဲလှုပ်လာတယ်။အဲ့ဒါမျိုးဖြစ်တယ်ကြည့်ဒီကိစ္စမျိုးကမြန်မာနိုင်ငံလူ့ခွင့်ကော်မရှင်လို့လူ့ခွင့်နဲ့ပတ်သက်သောတာဝန်ရှိသောသူတွေကိုယ်တိုင်ကလာမတိုင်မိကြအောင်သူတို့ကနေအလေးထားစုံစမ်းပြီးတော့ခုနတုန်းကလူ့ခွင့်ချိုးဖောက်မှုကျူးတောင်းတဲ့လူသားတယောက်ပေါ်မှာထိခိုက်နှင်နာမှုကိုကြော်ကြေးပေးလို့အတွက်နှင်နာကြေးပေးမှုအတွက်လှုပ်ဆောင်သောတရားစွဲဆိုမှုတွေကိုလှုပ်ဆောင်ပေးဖို့တရားဥပဒေပိုင်းကိုသွားဖို့အတွက်ထိုးဖောက်ဖို့လိုအပ်နေတာတွေ့ရပါတယ်
โอเคขอมิวเมซุนนี่ရဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့သူတွေလေလေလိုင်းမှာရှိနေပါတယ်ကိုတန်းမောင်လေလိုင်းမှာရှိနေပါတယ်ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျလူခွေရမျက်နာတဲ့ဟာအေးဟိုဟာလာကျွန်တော်တို့ဒီစင်ကာပူကလာတဲ့ပုံကိုယ်တွေကိုဖားလိုက်တယ်မင်းရဲ့တက်တည်တယ်တက်တည်တင်တယ်ဆိုတော့ရဲဖြစ်ပြီးတော့မူရင်းတင်ရမယ်ဟာမူရင်းမတွင်နဲ့မိတ်တူတင်တယ်ဆိုတာအဲ့ဒါကောလွဲနေပါတယ်အဲ့အခြေခံဥပဒေပြင်နေဆိုတာနောက်တက်လာမယ့်2020မှာရဲကပြည်ထရေးတမလားအောက်လက်ကိုရောက်မှာလားတော့အခုလက်ရှိ NLD အောက်မှာက NLD ရတဲ့ဝင်ကြီးတွေတော့တယောက်ပြီးတယောက်အရေးတို့ယူနေပါလေအားကြပါလေတော့ဒီတရားသူကြီးတွေဥပဒေရရှိတယ်ရောအရေးမယူဘူးလားအရေးယူတယ်တခါတည်းသူတို့စီးနေတယ်ပါတခါတည်းပိတ်ပစ်ဖို့တယ်ကောင်းပါလေနောက်တစ်ခုကအွန်လိုင်းကြီးပြောတယ်လားတက်တည်ကဟိုဆက်မနင်းသူကထွက်ချင်မှထွက်မှာပေါ့ဆိုတော့ तू ကအဲ့နာမှာအလိုတူအလိုကိုပါနေကြတယ်လीဒီအောင်လည်းဒီကိုယ်တိုင်အဲ့လိုဘာလို့ပြောတာတော့သူဟာလာရဲဝီဖြစ်ပြီးတော့ဟုတ်လားအဲ့ဒါပါပဲဟိုဗာ DNA စစ်တယ်ဆရာမရဲ့ဟိုဒီကလေးရဲ့အမေကပြောရဲ DNA စစ်လိုက်တယ်သူတို့ကလေးတွေမပေါက်တော့သူဘယ်လိုသိတာလဲရဲကဖမ်းပြီးတော့ကျွန်တော်သိတာကဥပဒေအကြံပေးတယ်ရုပ်တင်မင်းတို့ကလေးပါပါမပါပါတရားရေးမှာဖြည့်ရှင်းလို့ရတယ်မင်းတို့ပြီးမှဆွဲထုတ်ဒီကလေးနောက်ဘယ်လိုစောစည်းတက်ဆွဲထုတ်တာဒီရှင်းနေတယ်ဘာလို့ပြန်ပြီးတော့တရားဆွဲတာတော့ဒီလိုတရားဆွဲခွင့်ရောရဲကလက်ခံပေးရလားအခြေခံဥပဒေအရဥပဒေအကြံတောင်းတင်ရမယ်လေ
ဟုတ်လ
ားရဲပေးတဲ့ပုံမှန်မဟုတ်ဘူးဥပဒေအကြံပေးတယ်ဥပဒေအရဒီလိုပုံမှန်မျိုးဘလို့ချပေးလဲအဲ့တော့ NLD နေနဲ့တတိထားဖို့အတွက်တောင်းဆိုတာပါဟုတ်ကဲ့ဒီလောက်ပါ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါကိုတမ်းမောင်တော့ဒီလိုအပြစ်မရှိဘဲနဲ့အရေးယူခံရတဲ့ကိစ္စတွေနောက်ဟိုအပြစ်ရှိတဲ့တိုင်အောင်အရေးယူမခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးထောက်ပြရရှိပါတယ်ဆိုတော့အဲ့အပြစ်ရှိတဲ့သားနဲ့အရေးမယူခံရတဲ့အပိုင်းဒုတိယပိုင်းကိုလည်းကျွန်တော်ဆွေးနွေးကြပါတယ်အခုတော့ဒီ Facebook ပေါ်မှာကျွန်တော်တို့ဓာတ်ရိုက်မှတ်ချက်ပေးနေတဲ့တချို့ကိုလည်းပဲအဲပေါ်ပြကြပါတယ်တူကတော့တေးကြပါတယ်တန်တိုင်းထဲရိုက်ပြီးမခံနိုင်လို့ဟုတ်တယ်လို့ပြောရတဲ့သူတွေလာရှုမှတဘုံတွင်ရှိပါတယ်ဆိုပြီးတော့ရေးပါတယ်နောက်ထပ်တချို့တော်တော်ရှင်တချို့ရေးထားတဲ့စာရည်လည်းရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလီစု M ဆိုတဲ့အကောင့်ကတော့မြမပြည်သူတချို့လည်းဒီလိုမဟုတ်ဘဲနဲ့ခံနေရပါတယ်တဲ့အများကမသိလိုက်တာပဲရှိပါတယ်အခုကတော့အဆိုတော်ဖြစ်လို့အများသိသွားတာပါတဲ့ဦးမြင့်အောင်ဆိုတဲ့ Facebook အကောင့်ကတော့အဓိကကတော့ပညာအရေးချင်းဘဟုတုတာမပြည့်စုံဘူးတဲ့မြမနီးမြမဟန်နဲ့ရိုက်စစ်မယ်ပြီးတော့အတင်းဝင်ခံခိုင်းမယ်တရားခံရှာမရရင်လူစားထိုးမယ်အမုံတရားအာဃာတအညိုတေးတွေရှိရဆိုရင်အပြစ်မရှိအပြစ်ရှာပြီးထောင်ဖမ်းမယ်ဒီလိုလူမျိုးတွေထောင်ထဲမှာအများကြီးပါတဲ့တားရှူးဆိုတဲ့ဒီ Facebook အကောင့်ကတော့တေချာတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးမှားယွင်းဖမ်းဆီးတာကဖြစ်နေကြအကျင့်ပါနေပါပြီတဲ့ဘာဖြစ်လို့လဲဆိုတော့စုံစမ်းမှုအားနည်းတယ်ထောက်လန်းမှုမမြန်ဆန်မှုဘ ഹു တုတာပိုင်းကလည်းအတွေ့အကြုံနည်းတယ်အခုခေတ်အနေထားအရဆိုဒုစရိုက်တွေကနီးပရိယေတွေပုံများလာတယ်တဲ့ဆေးဝါးကလည်းပုံစံဒီဇိုင်းပေါင်းစုံနဲ့လာတယ်ခေတ်ကာလပြောင်းလဲမှုနဲ့ဒုစရိုက်တွေကပုံစံအစုံခေတ်စားလာတဲ့အချိန်မှာတော့ရဲတပ်ဖွဲ့ကခေတ်နဲ့အမီထက်ချက်မကွာအမီလိုက်ရမှာပါတဲ့ဒီလိုမျိုးမလိုက်နိုင်ရင်တော့မှားယွင်းမှုတွေဇက်တိုက်ဖြစ်လာမှာပါပဲတဲ့စားတော့ကုန်တွေမှုရဲ့ဆေးဝါးတွေစင်လူရိုးမတုပပြီးတော့ထုတ်လုပ်တဲ့အခါမှာခေတ်နဲ့အညီမလိုက်နိုင်ဘူးဆိုရင်နှိမ်နှင်းမှုခဲလာပါလိမ့်မယ်တဲ့International ရဲတွေနဲ့ချိတ်ဆက်ပြီးတော့တင်တန်းနေတက်ပါတဲ့ပြီးရင်ပြည်တွင်းမှာပြန်ပြီးပို့ချပါအဲ့ဒါမှာပို့ပြီးတော့အစဉ်ပြေပါလိမ့်မယ်တဲ့အခုကတော့ယာရုတိုးနဲ့နေပြောင်းဖို့ပဲသူတို့စိတ်ထဲမှာရှိကြပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ် email တွေနဲ့ပြဖို့ထားတဲ့စာတချို့လည်းရှိပါတယ်။တူကတော့ကျွန်တော်တို့မိထီလာမျိုးကဥစိန်မောင်ဖြစ်ပါတယ်နန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရေးစနစ်ဘာတွေအားနည်းချက်ရှိနေတယ်လဲ။ဘသူတွေမှာအထူးကတာဝန်ရှိတယ်လဲဆိုတာကိုဆွေးနွေးဖို့စဉ်းစားနေချိန်မှာအော်တိုဘာလာ17ရက်နေ့က Facebook ပေါ်ကနေအောက်ပါ post ကိုတွေ့လိုက်ရပါတယ်တဲ့။ဒ ီပို့စ်ပါတင်များချက်တွေဟာဆွေးနွေးလို့တဲ့အချက်တွေလုံလောက်တယ်ထင်လို့ဒီပို့စ်ကိုပဲကိုကဆွေးနွေးလိုက်ပါတယ်လို့ရေးထားပါတယ်ပို့စ်မှာတင်ပြထားတာတွေကတော့တမအာဇီဝအလုံးနဲ့အသက်မွေးနေပေမဲ့ကားစီးသွားရင်လမ်းမှာရဲတွေကတိုင်းရင်အလိုလိုလန့်နေကားမှာနားထောင်နေတဲ့အင်္ဂလိပ်သချင်းခွေစူပါမားကတ်ကဝယ်လာတဲ့သချင်းခွေတွေကိုစင်ဆာမဲ့အခွေအမှုနဲ့ဖမ်းမလားတောင်းနေကြကွန်ရက်ပုံဆေးလုံးတွေကိုတင်းအရာဆိုပြီးတော့ဆေးပြားနဲ့များမားပြီးတော့ဖမ်းမလားကားနောက်ဖုံးတွေကဂွင်းနေခွားတွေဝှက်ဦးလဲတွေကိုလက်နက်မှုနဲ့ဖမ်းမလားကိုမသိပဲကိုမမြင်ဖူးတာတွေဘသူထားသွားမှမသိတာတွေကိုတင်းအရာဆိုပြီးတော့ဖမ်းမလားလှန့်နေရပါတယ်တဲ့900ကျီ100ကျီဒိုးဆက်တို့ဇေခုံတို့ဆော့တဲ့သူတွေကိုစူးစားပန်းစားဖမ်းတာဆိုင်ကယ်နဲ့ထိုင်းရီတွေတဲလာမိလို့စွန့်စွန့်တမန်ဖမ်းဆီးတာစတဲ့တဲ့ရင်တွေကြားတိုင်းဥပဒေပေါင်းအတွင်နေထိုင်သူတယောက်အနေနဲ့ရဲကွန်မြင်စိတ်လုံးခြုံရမယ့်အစားအလိုလိုလန့်နေမိတယ်တဲ့တရားခံမဟုတ်တဲ့လူတွေကိုတောင်ပိတ်ရိုက်တာတွေလူမဖမ်းရိုက်တဲ့တဲ့ရင်တွေကလည်းမြင်ရကြားနေရတော့ကိုယ့်ဖက်မှာမနေရင်တော့အရင်အပြင်းခံရတာကြီးညိုတဲ့ post မတင်မဲကလန်တဲ့ post တင်လို့အဖမ်းခံရမလားဆိုပြီးတော့လန့်နေရသေးတယ်ဗျာတဲ့အလိုလိုနေရင်းကိုလှန့်နေတာပါဆိုပြီးတော့တင်ထားတာကိုတွေ့ရပါတယ်။ဒီလောက်ဆိုတင်ပြဆွေးနွေးစရာအချက်လက်တွေလည်းလုံလောက်ပြီးထင်ပါတယ်။ပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့လည်းဒီ post ကိုဖတ်မိကြမှာဖြစ်လို့အထူးတင်ပြစရာမလိုတော့ဘူးလို့ထင်ကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ Okay ဦးစိန်မောင်စာထဲမှာတော့အရေးကြီးတဲ့အချက်ကိုထောက်ပြထားတာပါ။ဒီတရားဥပဒေနဲ့ဥပဒေကိုစောင့်ရှောက်တဲ့လူတွေကအများပြည်သူအားကိုးတဲ့လူတွေဖြစ်ဖို့လိုတယ်ဆိုတဲ့အချက်ပါ။ဒါပေမဲ့လူတွေကြားထဲမှာအခုကတော့ခန်းစားချက်ကတော့စန့်ကျင်ဘက်သဘောဖြစ်နေတယ်ဆိုတာကိုပြောထားပါတယ်။နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်သူဆိုတော့မောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ။
တရားရေးစနစ်တစ်ခုလုံးဆိုရအုပ်ချုပ်မှုအောင်မရောက်ရှိသမျှကာလပတ်လုံးနှစ်ပေါင်းများစွာစနစ်ဆိုးရအောင်မှာအကျင့်ပြတ်ချဆားမှုစင်ကျင်လုံးတရားကင်းမဲ့မှုလူကုန်သိခါကင်းမဲ့မှုနဲ့တဦးတစ်ဖွဲ့ရဲ့အမိန်ညွန်ကြားချက်တွေအောက်မှာရှင်သန်လာတဲ့တရားရေးစနစ်ဖြောင့်မတ်တတ်မှတ်ဖို့ရန်ခက်ခဲနိုင်တယ်လို့ယူဆမိပါတယ်။လက်ရှိတရားရေးစနစ်ဟာဆရာနာပိုင်းနေနဲ့တနည်းနည်းနဲ့ဆက်နွယ်နေတဲ့အမှုခင်းမှန်သမျှတရားဥပဒေအတိုင်းစီရင်ဆုံးဖြတ်တာပြည်ထောင်စီရင်တာတွေမရှိသလောက်ကိုနေပါနေကြောင်းကိုအောက်ပါမှုခင်းတွေကအထင်ရှားပြသနေတယ်လို့ယူဆမိပါတယ်။ကျိုးပြောင်နေတဲ့ဒေသအမိန့်ချမှတ်ခံထားတဲ့ကြည်လင်းရဲ့အမှုနိုင်ငံတော်လှုပ်ကြံမှုသို့မဟုတ်အာဏာသိမ်းရန်ကြိုးပမ်းမှုလို့ယူဆနိုင်တဲ့လက်နက်တွေအမြောင်များနဲ့မိထားတဲ့ဖြူကူကူတင်ဆက်မှုစစ်ကောင်းဆောင်တွေရဲ့အမားယွင်းတွေကိုပြည်သူ့ဘက်ကရဲရဲဝံ့ဝံ့ထောက်ပြခဲ့တဲ့ဥနေမျိုးစင်ရဲ့အမှုသတင်းတော်ကူပါကြီးရဲ့အမှုဖမ်းဝရမ်းထုတ်ထားပေမဲ့မဖမ်းဘဲလွတ်ပေးထားတဲ့ဥဝီရသူပူလက်လဆွေအဝင်းခိုင်တို့ရဲ့အမှုတွေနဲ့တခြားမူရဲ့အမှုတွေမတရားဖမ်းဆီးထားတဲ့အမှုခင်းတွေလည်းအများကြီးပါပဲပိုပြီးထင်ရှားနေတာကကျောင်းထဲမှာလိမ်မိုင်းဆိုင်ရာအစော်ကားခံရတဲ့သမီးငယ်လေးဗစ်တိုးရီးယားလေးအမှုမှာအမှန်တရားပေါ်ပေါက်ဖို့လိုက်ပါဆောင်ရွက်နေတဲ့ရှေ့နေတဲ့မိဘဆွေမျိုးတွေပါတရားစွဲခံနေရတဲ့အမှုခင်းပါပဲဒီလိုတရားစီရင်စနစ်ရိုင်းနေနေရတဲ့အဓိကအကြောင်းရင်းကတော့စစ်အာဏာပိုင်တွေရဲ့အမိန့်နဲ့ရောက်လာတဲ့စစ်တရားသူကြီးတွေနဲ့စစ်တရားရေးဝန်ထမ်းတွေမှာအဓိကတာဝန်ရှိတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ဖေးစာပါဆိုတော့သူစာမှာတော့အဓိကအဖြစ်ရှိတဲ့လူကိုအေးမြူနိုင်တဲ့ဖေးစာတွေကိုထောက်ပြထားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးရေဒီလိုမျိုးပေါ့လေအဖြစ်ရှိတဲ့ဒါမှမဟုတ်ဘုန်းကြီးလည်းအဖြစ်ရှိတဲ့လူတန်ရာရှိတဲ့လူတွေကိုမဖော်ထုတ်နိုင်တဲ့ကိစ္စတွေကအဓိကဘာကြောင့်ဖြစ်နေရတာလဲဆရာ
အကြောက်တရားပေါ့ဗျာတရားဂရိပေါ့နော်ဟိုဒါမျိုးတွေပြောရမယ်ဆိုရှင်ကျွန်တော်တို့ဟိုတရားမျှတမှုမရှိတာပေါ့နော်အဖြစ်ရှိတဲ့လူကိုအေးယူပဲဟိုအဖြစ်မရှိတဲ့လူပဲအေးယူပဲဆိုတာမျိုးဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်ဥပမာအားဖြင့်အော်ဒင်းတိုင်းတိုင်းဝင်ကြတော်လဲလဲမို့ဟိုဒီအဂရိတိုက်စားမှုတရားဆိုတော့ကျွန်တော်သဘောတူပါတယ်မကျေဘဝနဲ့ကကျေနပ်တယ်ကျေလဲကျေနပ်တယ်ဒီလိုမျိုးလောကဆောင်တဲ့ဟာတလူပဲဖြစ်ရမယ်မကြောသားရင်တော့ခွဲကြောက်ဒါဒီမဲ့ပြန်စဉ်းစားတဲ့အခါကျတော့ဟိုအရင်သွားလိမ့်ဘူးအစိုးရတက်တက်ကဒီအဂရိတာဝန်ရှိသူအချို့ကတိုင်းပြည်ရဲ့ဘာနာဝတ်ပြအဲ့ဒီမျိုးတွေကနည်းနည်းပတ်စံနေမှုအဘကတို့ကြာကျွန်တော်တို့ဟိုတရားဆောမယ်မှုတွေအဲ့ဒါတွေကိုတော့လိုနေသုံးချလုပ်ထားခဲ့ပြီးတော့အဲ့ဒါတွေကိုအစ်စ်တပြန်ဆက်ဆင်ပြီးတယ်ဆိုတော့ကျင်းနေလို့ကျွန်တော်ရှိတယ်ပြီးတော့အဲ့တော့တန်းစီမှာတော့ကြောင်ပြောရလို့ရှိရင်အဲ့ဒါကြတာတရားမျှတမှုကျင်းမဲ့သွားပြီအဲဘာကြောင့်မို့တရားမျှတမှုကျင်းမဲ့သွားတယ်ဆိုတော့တရားမျှတမှုဓာန်တူရရှိအောင်လုပ်ကန်ဆောင်နေတဲ့တန်းစီရဲ့အနေကမရှိဘူးတော့တန်းစီနေမှာအခွင့်အရေးရနေတဲ့လူတွေအများကြီးရှိနေတယ်အဲ့တော့တန်းစီမှာလောကပါတရားတွေတကယ်ထွန်းကားလာနိုင်အောင်မလုပ်နိုင်ကြဗျတတိယပြင်2008ဖွဲ့စည်းပုံကိုတော့ဒီပြင်ဆင်ပြီးတော့မှာဒီမျိုးကြီးမင်းနဲ့ဒီကိုယ်ယူအာမခံတဲ့ အခြေခံဖွဲ့စည်းပုံတွေကမပေါ်ပေါ်မချင်းတော့ကျွန်တော်တို့ဒီလိုဖြစ်မျိုးတွေကနောက်နေပြည်အောင်ပါဆိုပြောနေပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့လဲဟိုမိနစ်ပိုင်းမှာကျန်ပါတော့တယ်ဆိုတော့အချုပ်အနေနဲ့ကျွန်တော်ဟိုသုံးသတ်ပေးစီချင်တာကတော့ဥအောင်မျိုးမင်းအရင်သုံးသတ်ပေးပါခင်ဗျဆိုတော့အခုကျွန်တော်တို့ဒီအစိုးရဖြိုးဖြစ်ဆောင်တို့ဖမ်းဆီးလိုက်တဲ့ကိစ္စကနေပေါ့လေဒီကျွန်တော်ရဲတပ်ဖွဲ့အနေနဲ့ပဲဖြစ်ဖြစ်တရားရေးစနစ်မှာပဲဖြစ်ဖြစ်ပေါ့ဟိုတိုးတက်လာဖို့သင်ခန်းစာယူစရာအနေနဲ့အဓိကပြောမယ်ဆိုရင်ဗာများကြံခဲ့မယ်ကိုအောင်မျိုးမင
်းအဲ့တော့ပထမဆုံးရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့အတွက်ကျိုးပန်းမှုလိုအပ်နေတယ်။ကျိသူရဲတပ်ဖွဲ့ဖြစ်ဖို့ဆိုတာက policy တွေလက်ဆွဲတွေကိုစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်လူခွေကာကွယ်ပေးတဲ့လုံထုံးလုံကြီးတွေကိုရဲတပ်ဖွဲ့ဝင်တိုင်းထိတ်ဆုံးကနေအောက်ဆုံးမှရှိတဲ့ဝန်ထမ်းတိုင်းလေးစားလိုက်တာစစ်သုံးမှုအတွက်လိုအပ်နေတယ်ဆိုတဲ့အချက်ကပထမဆုံးသင်ခန်းစာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့တရားဥပဒေကိုကျွန်တော်တို့အားကောင်းမှုအတွက် intimacy လို့ခေါ်တဲ့အပြစ်မှကင်းလွတ်နေတော့သူတွေမရှိဘဲနဲ့အဖြစ်ကိုအဖြစ်တဲ့အတိုင်းကျွန်တော်တို့အရေးယူဆောင်ရွက်မှုတွေအဖြစ်မရှိတဲ့သူကိုဖမ်းဆီးမှုတွေလုပ်ပါလို့ရှိရင်နိဗ္ဗာန်မှုတွေကိုပြန်လည်ကုစားပေးဖို့လိုအပ်တယ်ဆိုတဲ့အချက်ကိုထောက်ပြချင်ပါ
โอเคเสียอู้เต็งๆแล้วเฉิง2นาทีแล้วတော့ရပါသေးတယ်ဆရာဆိုတော့ကျွန်တော်ဒီဖြိုးပြေဆုံးလို့ကိစ္စနဲ့ပတ်သက်လို့သင်ခန်းစာယူဆရာကျွန်တော်တို့ဘာတွေများကြံခဲ့ရလို့ပြောနိုင်မလဲဆရာ
အဲကျွန်တော်တို့ရဲတပ်ဖွဲ့ကိုပြည်ပြောနိုင်မှာလို့ရပါမယ်ရဲအစ်စ်ကြီးနဲ့ကျွန်တော်တို့တာဝန်ထမ်းခံရမယ်ရဲတပ်ဖွဲ့ဟာတကယ်အစ်စ်ကြီးရဲ့ရဲတောင်းကြီးကအရင်ကဆိုကျွန်တော်တို့ဗမာပြည်စာတောင်းကြီးကအင်တာနာမယ်ကြီးပေါ့ဗျအဲ့တော့အချာလာခဲ့ရတာအဲ့တော့ကျွန်တော်ဒီပြန်ထောင်ပြီးဆိုရဲအစ်စ်ကြီးတန်တီရဲတွေနဲ့ແລະປາວິນພືຊີດີມາທີ່ກະສັນຍາຍ້ຽຈົກໂຕທີ່ດີໄດ້ວິນຍີໂຕແລ້ວທີ່ຕະມະຣາໂຕທີ່ຕະແກຍິກောက်ຕິນເນາະຂັນຕາແລ້ວອັດແຄ່ອောက်ມາຊີນຍາໄດ້ແມ່ສຸດໂຕເຕງຫ້າງສາຈະຍາແລ້ວໂຕແດ່ມາແ
ລ້ວໂອເຄເປັນໄນຊຸນິໄປແກ່ຈະແດ່ອຸປິປັນຍາຊິນອຸເຕງຕັນລຸຄຸນຍີລຸຊາສຸດູຜິດແດ່ຍິນຍາຈິນມິມາດາຣາຍເຕີອຸອໍມິມິນໂກໄລປາວິນຊຸນິໂຕດີສາຍີຊາໄປໂພຊຸນິຈາແດ່ໂຕດີແນ່ຕົດຖະຊິນໃນອ່າລົງແລ້ວອະທຸເຈຊຸດິມາແລ້ວຄະຍາ
ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်ဗီယိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေတိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
် VOE ရဲ့အစီအစဉ်တွေကို DVV ရဲ့ရုပ်သံမှာဆောင်မြော်ရှူစားကြပါအောင်ခင်ဗျာကျွန်တော်တို့ VOA ရကနေတင်ဆက်နေတဲ့ Radio အစီအစဉ်လေးအပါအဝင်ရုပ်မြင်သံကြားအစီအစဉ်လေးကိုတယ်လီဖုန်းမှာလည်းအလွယ်တကူ App တွေကို Download ရယူပြီးတော့နားဆင်နိုင်ပါတယ်အခုတော့သတင်းအကြီးအကျယ်ကို Docking မျိုးသက်ကတင်ပြမှာပ
ါဟောင်ကောင်မှာဥပဒေနဲ့မညီတဲ့စုဝေးဆန္ဒပြတာတွေမလုပ်ဖို့ရဲတပ်ဖွဲ့ကသတိပေးထားတဲ့ကြားမှာပဲစနေနေ့ကနေရာအတော်များများမှာဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်ဒါပေမဲ့ငင်းငင်းချမ်းချမ်းပဲပြီးဆုံးသွားတာပါကောင်လွန်ရက်ကဆန္ဒပြပွဲမှာတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်အနေနဲ့ဗုဒ္ဓဖူးနယ်မှာပြောမဲ့မူဝါဒရေးရနှစ်ပတ်လည်မင်းကုန်းမတိုင်ခင်တောင်းဆိုချက်တွေကိုလက်ရောဖို့အတွက်ထပ်ပြီးတော့ဖိအားပေးခဲ့ကြပါတယ်တရုတ်သမ္မတရှီကျင်ပင်ဟာစနေနေ့မှာနီပေါ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း20ကျော်အတွင်းတရုတ်သမ္မတတဦးရဲ့ပထမဆုံးနီပေါ်ခီးစဉ်ဖြစ်တယ်လို့နိုင်ငံခြားပင်မအခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးသဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့ခန့်မှန်းကြပါတယ်။တရုတ်သမ္မတကိုနီပေါ်သမ္မတနဲ့ဝန်ကြီးချုပ်တို့ကခတ်မန်ဒူလေဆိပ်မှာတွားရောက်ကြိုဆိုခဲ့ကြတာပါ။မြန်မာနိုင်ငံကူစာအုပ်တွေမှာထိုင်းပြည်ဝင်ခွင့်ဗီဇာအတုတွေထုတ်ပြီးရောင်းစားနေတဲ့ထိုင်းနိုင်ငံဘန်ကောက်ခြေစိုက်ဂိုင်းတကိုင်းကိုထိုင်းအာဏာပိုင်တွေကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်။ထိုင်းတောင်ပိုင်းဆုံခလခရိုင်မှာဗီဇာအတုနဲ့အချက်လက်တွေပြန်ပြင်ထားတဲ့မြန်မာနိုင်ငံကူစာအုပ်ကန်ဆောင်ထားသူမြန်မာနိုင်ငံသားတူကိုဖမ်းမိရကနေနောက်ဆက်တွဲဂိုင်းတကိုင်းလုံးကိုဖမ်းမိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကကော်ဖီဆိုင်တွေမှာအများပြည်သူသုံးဖို့အတွက်ပေးထားတဲ့ Wi-Fi Internet ဆက်သွယ်ရေးသုံးတဲ့သူတွေရဲ့ online မှာပြုမှုလုပ်ဆောင်ချက်တွေကိုမှတ်တမ်းတင်သိမ်းဆည်းထားဖို့အတွက်ထိုင်းစုကညွှန်ကြားလိုက်ပါတယ်။ Cyber ရာဇဝတ်သားတွေကိုနှိမ်နှင်းဖို့အသစ်တီထောင်ထားတဲ့သတင်းတူတိုက်ဖျက်ရေးဌာနကိုအထောက်အကူဖြစ်စေဖို့အတွက်ဒီအချက်လက်တွေလိုအပ်တယ်လို့ Digital Cyber နဲ့လူအဖွဲ့အစည်းတွေကပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်ဒီကနေ့မနက်အတွက်6နာရီ9နာရီအထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3240 48နဲ့လိုင်းလမ်းမီတာ190အပြင် Facebook စာမျက်နှာကပါထုတ်လွှင့်တင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသတော်စီမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်မှုရာနေ့တစ်နေ့ဖြစ်နိုင်ပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.